Welcome to the Voice of America in Burmese.
ကညာကြမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်အသံကနေဇူလိုင်လ25ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလို့မီတာ31 32 51နဲ့လိုင်းလို့မီတာ190ဖြင့် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မဂန်ပြည်အောင်စုနောက်ဖက်ချမ်းက Oregon ပြည်နယ် Portland မြို့မှာမနေ့တောက်ချာနေ့ညကလူတွေထောင်ထဲချီပြီးတော့နောက်ထပ်ဆန္ဒပြခဲ့ကြပါတယ်။သမ္မတထရမ့်အစိုးရပေါ်ဆန့်ကျင်ဆန္ဒပြတဲ့သူတွေကို Federal အစိုးရလုံခြုံရေးတွေကဖမ်းဆီးတဲ့အခါလုံခြုံရေးအဖွဲ့တွေရဲ့လုံရက်တွေကိုကန့်သတ်ဖို့ Oregon ပြည်နယ်ကရှောက်ထားတာကို American Federal တရားသူကြီးတူကပယ်ချလိုက်ပြီးတဲ့နောက်တရက်ထဲမှာပဲအဲ့လိုလူတွေထောင်ထဲချီပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာတယောက်နဲ့တယောက်ပခုံးချင်းရှင်ရင်မောင်းတမ်းပြီးတော့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့တွေကိုနေရာကိုပြန်ကြဖို့ကြွေးကြော်သံတွေအော်ဟစ်ပိုစတာတွေခိုင်ဆောင်ပြီးတော့တရားရုံးကိုချီတဲ့ဆန္ဒပြခဲ့ကြတာပါဖက်ဒရယ်တရားသူကြီးမိုက်ကယ်မော့စမန်ကတော့ပြည်နယ်အစိုးရအနေနဲ့ဆန္ဒပြတဲ့သူတွေကိုစားရှောက်ထားပိုင်ခွင့်မရှိဘူးလို့မနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီစီရင်ချက်ရဲ့ကြေဟာအလုံးကိုပြဿနာဖြစ်စေတယ်လို့ပြည်နယ်ရှင်းနေချုပ်ကတော့ပြောပါတယ်Oregon ပြည်နယ်ရှိနေကျူ Ellen Roosevelt ရဲ့လျှောက်ထားချက်ထဲမှာတော့ Federal လုံခြုံရေးတွေဟာဆန္ဒပြတဲ့သူတွေကိုအကြောင်းအရာခိုင်ခိုင်လုံလုံမရှိဘဲဖမ်းဆီးခဲ့ပြီးတော့အင်အားလွန်ကျွန်သုံးတယ်လို့စွပ်စွဲထားပါတယ်။ American ပြည်ထောင်စု Houston မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးကိုပိတ်ဖို့ဆုံးဖြတ်ချက်ကို American အနေနဲ့ချက်ချင်းယုံသိမ်းဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းလိုကြောင်းအဲ့လိုမှမဟုတ်ဘူးဆိုရင်တော့တရုတ်နိုင်ငံအနေနဲ့လည်းပြည်ဝင်လုံဆောင်စရာရှိတာတွေကိုလုံဆောင်သွားမှာဖြစ်တယ်လို့နယူးယောက်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ယူစန်မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးရဲ့လုပ်ငန်းတွေနဲ့အခမ်းအနားတွေကိုချက်ချင်းရဆိုင်ဖို့ဇူလိုင်လ21ရက်နေ့မှာအမေရိကန်ဘက်ကရုတ်တရက်တောင်းဆိုခဲ့တယ်လို့အဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကတုံ့ပြန်ပြောကြားခဲ့တာမှာဒါဟာအမေရိကန်ဘက်ကနိုင်ငံရေးအရတစ်ဖက်သက်ရန်ဆားတဲ့လုပ်ရဖြစ်ပြီးနိုင်ငံကဥပဒေတွေနိုင်ငံကဆက်ဆံရေးရဲ့အခြေခံစံသတ်မှတ်ချက်တွေနဲ့နိုင်ငံသားကောင်စစ်ရေးရသဘောတူညီချက်တွေကိုအကြီးအကျယ်ချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံအနေနဲ့ဒီလိုမတရားတဲ့လုပ်ရက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒီလုပ်ရက်ကနိုင်ငံဆက်ဆံရေးကိုပျက်စီးစေမှာဖြစ်တယ်လို့ပြောလိုက်ပြီးဒီဆုံးဖြတ်ချက်ကိုချက်ချင်းပြန်ယူသိမ်းဖို့အမေရိကန်အစိုးရကိုတိုက်တွန်းလိုတယ်လို့ပြောလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကလုတ်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံဘက်ကလည်းချန်နူးမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့မနေ့ကအမိန့်ထုတ်လိုက်ပြီးဒီနေ့မှတော့ချန်နူးမျိုးကအမေရိကန်ကောင်စစ်ဝင်ရုံးအတွက်မှာပျက်စီးရှိတဲ့ကားနှစ်စင်းဝင်သွားပြီးတော့အထက်မှာလည်းဝန်ထမ်းတွေကောင်စစ်ဝင်ရုံးကနေထွက်ခွာဖို့ပြင်ဆင်နေတာတွေတွေ့ရတယ်လို့သတင်းတွေကဖော်ပြထားပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာမကြသေးခင်ကာလတွေအတွင်းကျန်းဖာတိုက်ခိုက်မှုတွေအလွန်များလာနေပြီးမြဲအာဖဂန်တပ်ဖွဲ့တွေရဲ့ထိခိုက်သေးဆုံးမှုကမနစ်ကထက်ဆာရဲရော့ချလာနေပြီးတော့35ရာခိုင်နှုန်းကနေ45ရာခိုင်နှုန်းကြားပဲရှိတယ်လို့အမေရိကန်ရဲ့အာဖဂန်ငြိမ်းချမ်းရေးကိုယ်စားလှယ်ကပြောလိုက်ပါတယ်။အာဖဂန်စစ်ပွဲဆုံးသတ်ဖို့အတွက်အမေရိကန်နဲ့တာလီဘန်အဖွဲ့ကြားတမိုင်းဝင်ငြိမ်းချမ်းရေးသဘောတူစာချုပ်တရက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလမှာလက်မှတ်ရေးထိုးပြီးချိန်ကစပြီးတာလီဘန်တွေရဲ့လက်ချက်ကြောင့်အမေရိကန်နဲ့ညမောင်းတပ်ဖွဲ့ဝင်တွေကတေဆုံးသူတယောက်မှမရှိဘူးလို့လည်းအာဖဂန်ငြိမ်းချမ်းရေးအထူးကိုယ်စားလှယ်ဇာမာခါလီဇက်ကအဲ့လိုပြောကြလိုက်တာဖြစ်ပါတယ်။ဒါပေမဲ့ခါလီဇက်ရဲ့အကဲဖြတ်သုံးသပ်ချက်ဟာအာဖဂန်အနာပိုင်တွေဘက်ကပြောတာနဲ့တော့ဆန့်ကျင်ကွဲလွဲနေပါတယ်။အာဖဂန်အနာပိုင်တွေကတော့အမေရိကန်နဲ့တာလီဘန်တွေလက်မှတ်ထိုးပြီးတဲ့နောက်တပုန်တွေရဲ့အကြမ်းဖက်မှုတွေကတိတိကျကျတိုးလာနေပြီးအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရဲသားတွေယာနဲ့ချီတည်ဆုံးခဲ့တယ်လို့ပြောပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်နှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာတဲ့ဦးစိုးဝင်းဟာဒီနေ့ဇူလိုင်လ25ရက်နေ့နေ့လယ်ပိုင်းကနေပြည်တော်မှာရုတ်တရက်ကွယ်လွန်သွားခဲ့ပါတယ်။ဦးစိုးဝင်းဟာဒီနေ့နေ့လယ်ပိုင်းကသွေးတိုးရောဂါနဲ့ဦးနှောက်သွေးကြောပြတ်ပြီးသေဆုံးသွားခဲ့တာဖြစ်တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ဒါပေမဲ့ဘယ်လိုကြောင့်ရုတ်တရက်ကွယ်လွန်သွားသလဲဆိုတာကတော့အတိအကျခိုင်ခိုင်လုံလုံထုတ်ပြန်ချက်မရသေးပါဘူး။ဦးစိုးဝင်းနဲ့ပတ်သက်လို့1995ကနေ98ကာလတွေမှာသူနဲ့အတူဒေါက်ဆန်းစုကြည်လုံခြုံရေးဖြစ်တာဝန်ယူပေးခဲ့မှုသူကုမျိုးသားကအခုလိုပြောပါတယ
်။သူပထမအကြိမ်ပေါ့နော်ဒေါက်ဆန်းစုကြည်အနေနဲ့ကျေပြောနဲ့လွတ်တဲ့အချိန်ပေါ့ဒီ95ပေါ့နော်အဲဒီမှာစအဲဒီမှာသူတို့ကျွန်တော်တို့စပြီးတော့ဆုံးပြတ်တာပေါ့သူကတော့ဟိုစကျွန်တော်တို့စတိကစားတော့သူကနည်းနည်းစကားပြောတဲ့အခါမှာသူတဲ့ပဲပြောတယ်ပေါ့နော်ဘာမှဟိုဟန်ဆောင်မပြောဘူးဆိုတော့သူချိုးရလည်းမကြိုက်ဘူးနော်သူပြောတဲ့စကားဟာသူစကလုံးသုံးတာမဟုတ်ဒါပေမဲ့တကယ်တမ်းကျတော့သူကစိတ်ရင်းကောင်းတယ်သူအတိအကျတော့သူကယူသားရယ်ပေါ့နော်ယူသားရယ်တစ္ဆာရှိတယ်ပေါ့နော်ဆိုတော့သူနိုင်ငံရေးလောကလာတာတော့မဟုတ်ဘူးဒါပေမဲ့ယူသားဖြူစင်မှုရှိရယ်ပေါ့နော်အတိအကျကအရာသူကျွန်တော်ထင်တယ် ာသမီးတွေနဲ့တော့ကျွန်တော်ဟိုရင်းနီးနီးတွေ့ဘူးရယ်စုံဘူးရယ်ပေါ့နော်ဒါပေမဲ့ဟိုအလောက်မသေးချာမသိဘူးပေါ့နော်ကျွန်တော်သိသလားတော့3ယောက်ရှိရယ်သားတွေပဲ
ဦးစိုးဝင်းက2020ပြည့်နှစ်မှာဒေါ်ဆန်းစုကြည်နဲ့ကျေကျုပ်ကနေနောက်ဆုံးကြိမ်လွတ်လာပြီးနောက်ပိုင်းကာလတွေကဆက်လို့ရွေးကောက်ပွဲမဲဆွဲစီယုံရေးခီးစဉ်တွေနဲ့နိုင်ငံခြားခီးစဉ်တွေအကုန်လုံးလိုလိုမှာဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အလျှောက်လုံးအနီးကလိုက်ပါပြီးတော့တာဝန်ယူပေးခဲ့သူဖြစ်ပါတယ်ဒေါ်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးနောက်ပိုင်းရဲတပ်ဖွဲ့အထူးလုံခြုံရေးတွေရှိလာပေမဲ့ဦးစိုးဝင်းကတော့အနီးကတက်တော်ဆောင်အဖြစ်ဆက်ပြီးတော့ရှိနေခဲ့တာပါကွယ်လွန်ချိန်မှာတော့သူဟာအသက်59နှစ်ရှိဖြစ်ပြီးတော့ဇနီးနဲ့သားသုံးဦးကြံရဲခဲ့ပါတယ်သူဇာပနာကိုရန်ကုန်မြို့မှာပဲဖြုလို့မဲလို့သိရပြီးတော့ဇာပနာရဲ့အတီချာတော့မသိရသေးပါဘူးခင်ဗျာ
ဗီယိုရီမေရီတန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာ highlight meter 190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UE ကဆက်လက်တင်လွှင့်နေပါတယ်နိုင်ငံတကာသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းဆက်ပြပြသွားမှာပါကမ္ဘာတစ်ဝန်း covid ရောဂါပိုးကူးစက်သူအရေအတွက်ဟာ24နာရီအတွင်းမှာ 28,400 ကျော်နဲ့အများဆုံးဆန်ကျင်တင်ခဲ့တယ်လို့တရက်ထဲမှာတင်သေဆုံးသူအရေအတွက်ဟာလည်း 9,900 ကျော်ရှိခဲ့တာကြောင့်ဧပြီလ30ရက်နေ့ကလေးကဆိုရင်သေဆုံးသူအများဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာပြောပါတယ်ဂျီတော့တင်မှာပဲဗီယက်နမ်နိုင်ငံကတောရိုင်းဒရိတ်ဆန်နဲ့တောရိုင်းထွက်ကုန်ပစ္စည်းတွေကိုပိတ်ပင်တားမြစ်လိုက်ပါတယ်ဒီလိုထွက်ကုန်တွေကိုမရောဘူးလဲဈေးတွေကိုပိတ်ပင်ကတ်တတ်ပါတယ်နောက်ထပ်ကတ်ရောဂါကြောက်ရွံ့တာမျိုးကိုတားဆီးဖို့အခုလိုပိတ်ပင်တားမြစ်တာပါလက်ရှိကမ္ဘာတစ်ဝန်းပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံတောရိုင်းထွက်ကုန်ဈေးတစ်ခုကနေစပြီးကူးစက်ခဲ့တယ်လို့အများကယူဆထားကြပါတယ်အမေရိကန်မှာတော့COVID-19 ကူးစက်မှုပြန်ဖြစ်လာနေတဲ့ပြည်နယ်တွေမှာနောက်ထပ်ပြန့်နှံ့ကူးစက်တာကိုတားဆီးဖို့အတွက်လက်ရှိပြန်ဖွဲ့မဲ့အစီအစဉ်တွေကိုစိုင်းထားဖို့ကူးစက်ရောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူကတောင်းဆိုထားပါတယ်။ပြည်နယ်တွေအနေနဲ့လုံးဝပိတ်ပစ်တဲ့အခြေအနေအထိပြန်သွားဖို့မလိုပေမဲ့ပေချာပေါက်စိုင်းထားရမှာဖြစ်ပြီးနည်းနည်းတော့ပြန်ရုပ်သင့်ပါတယ်လို့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကဝါရှင်တန်ပို့သတင်းစာနဲ့တောက်ကြနေမေးမြန်းခန်းတစ်ခုမှာပြောထားပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုကိုပထမဆုံးအကြိမ်ဖြစ်လူနဲ့စတင်ဆန်းသတ်နေပြီဖြစ်ပါတယ်။ Covaxin ဆိုတဲ့ COVID-19 ကာကွယ်ဆေးကိုတောက်ကြနေမှာပထမအကြိမ်အဖြစ်စထိုးပေးပြီးဆန်းသတ်ထားပြီလို့နယူးဒေလီမြို့တော်ကဆေးပညာသင်ထိပ်တန်းဆေးရုံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံလုံးဆိုင်ရာဆေးသိပ်ပိုင် Institute AIIMS ကတောက်ကြနေမှာပြောပါတယ်။ကမ္ဘာတစ်ဝန်းမှာလူတွေနဲ့ဆန်းသတ်နေတဲ့ COVID ကာကွယ်ဆေးနှစ်ဒါဇင်နီးပါးထဲမှာ Covaxin လည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ကိုဗက်ဆင်းဆေးကိုလူတွေနဲ့ဆန်သက်ဖို့အိန္ဒိယဆေးသုတေသနကောင်စီကရွေးထားတဲ့နေရာ12ခုထဲမှာ AIIMS လည်းပါဝင်ပါတယ်။လက်ရှိဆန်သက်နေတဲ့ကာကွယ်ဆေးမျိုးတွေကစိတ်ချရပြီးထိရောက်တဲ့ကာကွယ်ဆေးမျိုးရလာမယ်ဆိုရင်ဝယ်ယူဖို့အတွက်ကာကွယ်ဆေးဆန်သက်နေတဲ့ဆေးဝါးထုတ်လုပ်ရေးကုမ္ပဏီတွေနဲ့ကမ္ဘာနိုင်ငံကြီးတီးခြားမှာသဘောတူညီချက်တွေရယူထားကြပါတယ်။ကမ္ဘာပေါ်မှာဒုတိယမြောက်လူကြီးအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်သူအရေအတွက်ဒီကနေ့ထိဆိုရင်1.3သန်းကျော်ရှိပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ959ဦးအပါအဝင်သေဆုံးသူပေါင်းက3,100ကျော်ရှိသွားပါပြီ။အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးတယ်လို့အတည်ပြုထုတ်ပြန်ထားသူအရေအတွက်ဟာရောဂါပိုးကူးစက်မှုနဲ့သေဆုံးမှုအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့ဘရာဇီးလ်ကထုတ်ပြန်ထားတဲ့သေဆုံးသူအရေအတွက်ထက်အများကြီးနည်းပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကသုတေသနပြုထုတ်ပြန်ထားတာအရအမေရိကန်မှာကူးစက်သူအရေအတွက် 4,300 ကျော်သေဆုံးသူက13,000ခွဲကျော်ရှိနေပါပြီ။ဘရာဇီးမှာတော့ကူးစက်သူ 2.2 သန်းကျော်နဲ့သေဆုံးသူ 8,000 ခွဲကျော်ရှိနေပြီဖြစ်ပါတယ်။မလေးရှားနိုင်ငံကရွှေပြောင်းအလို့သမားတွေအပေါ်အစိုးရရဲ့ပြည်မှုပုံနဲ့ပတ်သက်ပြီးအယ်ဂျာဇီးရာသတင်းဌာနရဲ့ရုပ်သံအထူးသတင်းတစ်ပုဒ်မှာဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်အလို့သမားတယောက်ကိုဖမ်းလိုက်တယ်လို့မလေးရှားအစိုးရကဒီကနေ့ပြောတဲ့အကြောင်း Reuters သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ COVID-19 ကာယောဂါကာလအတွင်းမလေးရှားကအထောက်အထားမဲ့ပြည်ပအလို့သမားတွေအပေါ်မလေးရှားအစိုးရရဲ့ကံကြံမှုနဲ့ပတ်သက်ပြီးအယ်ဂျာဇီးရာရုပ်သံသတင်းဌာနကဇူလိုင်လ3ရက်နေ့မှာအထူးသတင်းတစ်ပုဒ်ထုတ်လွှင့်ခဲ့တာပါ။အဲဒီရုပ်သံသတင်းဟာတိကျမှုမရှိတယ်လို့အထင်မြင်လွဲမှားစေပြီးတော့မျှတမှုလည်းမရှိဘူးလို့မလေးရှားတာဝန်ရှိသူအတော်များများကတုံ့ပြန်ပြောဆိုထားပါတယ်။အဲဒီရုပ်သံသတင်းနဲ့ပတ်သက်ပြီးအယ်ဂျာဇီးရာသတင်းဌာနကသတင်းထုတ်တွေကိုမလေးရှားရဲတပ်ဖွဲ့ကမေးမြန်းခဲ့ပြီးတဲ့နောက်မလေးရှားအစိုးရဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကစွပ်စွဲခဲ့ပါတယ်။ မလေးရှားကအထောက်အထားမဲ့ပြည်ပလူသားတွေကိုမလေးရှားအစိုးရကကာယောဂါကာလအတွင်းဖမ်းဆီးထောင်ချပြီးတော့ခွဲခြားဆက်ဆံခဲ့တယ်လို့ရုပ်သံတင်ထဲမှာဆွဆွဲပြောဆိုထားတဲ့ဘင်္ဂလားဒေ့ရှ်အလို့သမားမိုဟာမက်ရီဟန်ကဘီယာကိုဖမ်းဝရမ်းထုတ်ပြီးတောက်ကြာနေမှာဖမ်းဆီးခဲ့တာပါသူ့ကိုနိုင်ငံကနေနှင်ထုတ်ပြီးမလေးရှားနိုင်ငံနဲ့ဘယ်တော့မှပြန်ဝင်လို့မရအောင်အမိမဲဆင်းသွင်းမယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ခိုင်ရူဇမီ.ကဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်ရီဟန်ဟာပြမှုတစ်ခုခုကျူးလွန်နေဆိုပြီးတန်မြတ်ရှိထားသလားဆိုတာကိုတော့လူဝင်မှုကြီးကြပ်ရေးညွှန်ကြားကမပြောပါဘူးမလေးရှားနိုင်ငံမှာကိုဗစ်ဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ပိတ်ပင်ကန့်သတ်ချက်တွေချမှတ်ခဲ့ခြင်းအတွင်းကလေးငယ်တွေနဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်အထောက်အထားမဲ့ပြည်ပလူသားရာပေါင်းများစွာကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်အိန္ဒိယနိုင်ငံကအိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်ရေးပိုင်းမှာစီးမင်းသစ်တွေချမှတ်လိုက်ပါတယ်ဒါဟာဟီမွနာနေဇတ်ဒေသမှာနှစ်နိုင်ငံအငင်းပွားခဲ့တာကြောင့်ဆက်ဆံရေးတင်းမာနေတဲ့တရုတ်နိုင်ငံကိုအဓိကရည်ရွယ်တာလို့သုံးသပ်ကြပါတယ်။အိန္ဒိယနဲ့ကုန်းတွင်းထိစပ်နေတဲ့နိုင်ငံတွေကကုမ္ပဏီတွေအနေနဲ့အစိုးရကန်ထရိတ်လုပ်ငန်းတွေကိုရဖို့ဆိုရင်အိန္ဒိယနိုင်ငံသားကြီးနဲ့ပြည်ထရေးဌာနတွေကနေနိုင်ငံကြီးနဲ့လုံခြုံရေးဆိုင်ရာကင်းရှင်းချက်တွေယူဖို့လိုတယ်လို့ဒီသတင်းပတ်တွင်ထုတ်ပြန်တဲ့စီးမင်းသစ်တမ်းမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့ကာကွယ်ရေးနဲ့အမျိုးသားလူညုံရေးခိုင်မာအားကောင်းစေဖို့အခုလိုလှုပ်ဆောင်တာလို့အိန္ဒိယအစိုးရကဆိုပါတယ်။ဒီသတ်မှတ်ချက်မှာတရုတ်နိုင်ငံကိုနာမည်နဲ့တကွဖော်ပြထားတာမဟုတ်ပေမဲ့အိန္ဒိယအခြေခံအဆောက်အုံစီမံကိန်းတွေမှာရင်းနှီးမြှုပ်နှံခြင်းနဲ့တရုတ်ကုမ္ပဏီတွေအပေါ်တက်ရောက်မှုရှိလိမ့်မယ်လို့ကုန်သွယ်ရေးဆိုင်ရာကြွမ်းကျင်သူတွေကသုံးသပ်ပါတယ်။အိန္ဒိယအစိုးရဟာတရုတ်နိုင်ငံနဲ့စီးပွားဆက်ဆံရေးအပေါ်ပြန်ပြီးဆန်းစစ်သုံးသပ်နေချိန်မှာပဲအခုလိုလှုပ်ဆောင်ချက်မျိုးတွေကိုဇက်တိုက်လို့လှုပ်လာနေတာပါ။ဒီကလေးလာကလည်းလူတွေအရန်သုံးကြတဲ့ TikTok app အပါအဝင်တရုတ်ကထုတ်တာအများစုပါတဲ့ app စုစုပေါင်း59ခုကိုအိန္ဒိယနိုင်ငံကပိတ်ပင်ခဲ့ပါသေးတယ်။ဒါဟာလူမှုရဲ့အချက်အလက်တွေကိုကောက်ွယ်ပေးဖို့အတွက် digital နှိမ်နင်းမှုတရက်အဖြစ်လှုပ်ဆောင်တာဖြစ်တယ်လို့အိန္ဒိယဖက်ဒရယ်ဝန်ကြီး Ravi Shankar ကပြောခဲ့ပါတယ်။ဒီရဲ့စနေညအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်ခင်ဗျာ
။2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝင်မဲပေးနိုင်မဲ့မဲဆန္ဒရှင်စီရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့စတင်ထုတ်ပြန်လိုက်တဲ့သတင်းသောတာရှင်တွေကိုပြောပြပေးကြပါတယ်။ကျွန်မစုမမရှင်ဟုတ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာလွှတ်တော်အသီးသီးအတွက်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကကြေညာခဲ့ပါတယ်။ဒီကနေ့ဇူလိုင်လ25ရက်နေ့မှာတော့ပါဝင်မဲပေးခွင့်ရှိတဲ့သူတွေရဲ့မဲဆန္ဒရှင်စီရင်ပထမအဆုံးအကြိမ်ဖြစ်တဲ့မြန်မာပြည်တော်ဝန်စတင်ကြေညာကလိုက်ပြီးဖြစ်ပါတယ်။ဒီမဲဆန္ဒရှင်စီရင်တွေကိုရက်ွက်ကျေးရွာအုပ်ချုပ်ရေးမှူးရုံးနဲ့ရက်ွက်ကျေးရွာရွေးကောက်ပွဲကော်မရှင်ရုံးတွေမှာဒီကနေ့ဇူလိုင်လ25ရက်နေ့ကနေလာမယ့်ဩဂုတ်လ9ရက်နေ့အထိစုစုပေါင်း14ရက်ကထာမှာဖြစ်ပါတယ်။ဒါကြောင့်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့အမည်စင်းတွေကိုကိုယ်တိုင်တွားကြည့်ကြပါ။မိသားစုဝင်တွေကလည်းတွားကြည့်ပါ။တကယ်လို့ကိုယ့်ရဲ့အမည်မှတ်ပုံတွေနံပါတ်နေရက်လိပ်စာအမှားယွင်းရှိတဲ့ဆိုရင်ရက်ကွက်ကျေးရွာကော်မရှင်အဖွဲ့အစည်းကိုဆက်သွယ်ပြီးလိုအပ်တဲ့ဖောင်ပုံစံတွေဖြည့်သွင်းပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတိပေးကြေညာထားပါတယ်။ဒီလိုမျိုးမဲစင်းသွားကြည့်တဲ့ပြည်သူတွေအခက်အခဲဖြစ်တဲ့ဆိုရင်အချိန်နဲ့တပြေးညီဆက်သွယ်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ပြည်သူတွေကိုပညာပေးဖို့လိုအပ်တယ်လို့မဲဆန္ဒရှင်ရန်ကုန်မြို့ခန်းရှေ့နေတူဖြစ်တဲ့ဦးစိုးမိုးမြင့်ကပြောပါတယ
်။မဲစင်းသက်ကြည့်ဖို့ပဲပြောနေတာ။မဲစင်းသက်ကြည့်ပြီးတော့မဲစင်းကိုဘလို့ကျွန်တော်တို့apply လုပ်ရမလဲမင်းစစ်မှာမပိုင်ဘယ်လိုဆောင်ရမလဲကိုမဲပေးမဲ့နေမြေပြောင်းချင်ဘယ်လိုလုပ်ရမလဲဆိုတော့အဲ့အတိလေးတွေလည်းပေးဖို့နည်းနည်းလေးတော့လိုအပ်နေသေးတယ်ဗျအဝဲနဲ့ပေးဖို့တော့အားနေတယ်ဗျကျွန်တော်မင်းချင်းကြည့်ဖို့သာဒူတွေကဖိတ်ခေါ်နေတဲ့ပုံစံပဲများနေတာဟုတ်ဘယ်အချက်လက်တွေဘယ်လိုရှေ့ပြီးတော့ဘယ်လိုရှောက်မလဲဆိုတာဂျုံနဲ့ပလန်ဝဲပြည်သူကြတော့အဆင်မပြေဘူးလေရှောက်လို့ရတယ်ဆိုတော့သိတယ်အဲ့အချိန်မှာသူတို့လော်တကူမရှိဘူးဆိုရင်တော့သူကရောပြန်လာပါမလားဒုတိယခေါက်အုပ်ချုပ်ရေးမှုရုံး
မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒရှင်စီရင်ကတ်ထားတဲ့အချိန်အမှားယွင်းရှိခဲ့တဲ့ဆိုရင်အတိပေးနိုင်မှုနိုင်ငံသားတို့ရဲ့တာဝန်နဲ့အညီစောင့်ကြည့်လေ့လာသင့်ပါတယ်လို့မဲဆန္ဒရှင်ပြည်သူတွေကိုမဲပေးရမယ့်အချက်တွေအပြညာပေးနေတဲ့ပြည်သူမိတ်ဆွေအဖွဲ့ရဲ့ဒါရိုက်တာဦးသွေလင်းအောင်ကလည်းအကြံပေးပါတယ
်နိုင်ငံသားခွင့်ရေးရှိတဲ့အခါကျကိုယ်အနေနဲ့ဒါမဆုံးရှုံးသင့်ဘူးလို့ယူဆတယ်ဆိုလို့ရှိရင်တော့မဲဖို့ဟိုပေးပြနေပေါ့နော်နောက်ဒီမဲမပေးဘူးဆိုတာလည်းခွင့်ရေးဖြစ်တဲ့ဒါတော့တယောက်ချင်းဆုံးဖြတ်ချက်ဖြစ်တယ်ပေါ့ဒါပေမဲ့ဒီနေ့မဲစင်းနေစကတ်တဲ့အခါမှာတော့ခုနကပေါ်မှာတွားကြည့်ရဲ့ကိစ္စကတော့ကျွန်တော်ထင်လုံးပြနေတယ်ဒါမှလည်းကိုကဒီနိုင်ငံတော်ရဲ့ဒီရန်ရည်ရားတွေပေါ့နော်အဓိကအရေးကြီးတဲ့ ယူကဘောလို့ထင်ကြောင်းရတယ်ဒီ EC လိုဟာမျိုးရဲ့လုံဆောင်မှုတွေပေါ်မှာကိုကအကဲနိုင်ငံသားတယောက်အနေနဲ့အကဲချက်နိုင်တဲ့အလုပ်ကိုလည်းကိုကလုပ်နိုင်ပါလေယူကဝေးတစ်ခုလုံးစောင့်ကြည့်နေတဲ့တီးတန့်တောင်းယူထားတဲ့အဖွဲ့အစည်းမှမဟုတ်နိုင်ငံသားတိုင်းကတော့အဲ့ဒါလုပ်ဖို့လိုတယ်ထင်တယ်ဒီတော့ကြည့်ရတာတော့ကြည့်နေတယ်လို့ကျွန်တော်အဲ့လိုမြင်တယ
်လာမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့မဲမပေးဖို့ဆန္ဒရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့နိုင်ငံသားတို့ရဲ့ခွင့်ရေးနဲ့အညီမိမိတို့ကိုအုပ်ချုပ်မဲ့အစိုးရအဖွဲ့အစည်းကိုမိမိတို့ကိုယ်တိုင်ရွေးချယ်တင်မြောက်နိုင်တဲ့အခွင့်အရေးလက်လွတ်ဆုံးရှုံးမခံကြဖို့ဒီကနေ့ကတ်တဲ့မဲစီရင်သွားကြည့်ပေးပါလို့လူပေါင်းတဲ့ပါတီရဲ့ဗဟိုရွေးကောက်ပွဲအောင်နိုင်ရေးကော်မတီအတွင်းမူဒေါ်နှင်းနှင်းမွေးကလည်းပြည်သူကိုတိုက်တွန်းပါတယ
်မဲဆန္ဒရှင်စီရင်နေဒီနေ့စပြီးတော့ကတ်တဲ့မဲဆန္ဒရှင်စီရင်မှာပြည်သူရဲ့မျိုးပေါ်တော့ကုနံမဲပါမပါကိုသတိချာချာသွားပြီးတော့ကြည့်ပြီးတော့မပါဘူးဆိုလို့ရှိရင်လည်းဖြစ်ဆွဖို့ဒီမှာကတိုက်တွန်းချင်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်အခုဒါမဲ့ရွေးကောက်ပွဲမှာပေါ့နော်မဲမပေးဘူးဆိုတဲ့အတန်ဒီလည်းများများထွက်လာတယ်။ဟိုလက်ရှိအခြေအနေဒီပေါ်မှာသူရဲ့တုံတရားစိတ်ပြတ်မှုနဲ့ပေါ့နော်အားမလို့အားမရဖြစ်မှုတွေကြောင့်လို့လို့ယူဆပါတယ်။ဆိုရခါကြတော့မဲပေးတယ်ဆိုတာကကျွန်တော်နိုင်ငံသားတွေရဲ့ရပိုင်တဲ့အခွင့်အရေးရနိုင်တဲ့အခွင့်အရေးဖြစ်ပါတယ်။အဲ့ဒီအခွင့်အရေးပေါ်မှာမှအတုံးချပြီးတော့မှကျမတို့ကနေပြီးတော့ဒီနိုင်ငံရဲ့ပေါ့နော်ကိုယ်စားလှယ်တွေနောက်ဆုံးရတဲ့ဒါကိုနေရနိုင်တဲ့အခွင့်အရေးကိုကျမတို့ကစိတ်တခြားကြအတုံးချစီစဉ်ပါတယ်။
ဒီကနေ့မှစဩဂုတ်လ9ရက်နေ့အထိကတ်ထားတဲ့မဲဆန္ဒရှင်စီရင်ရဲ့လိုအပ်ချက်အမှားရင်းပြင်ဆင်ဖြည့်ဆွက်ချက်တွေကိုဖြည့်ဆွက်ပြီးတဲ့အချိန်မှာတော့နောက်တစ်ကြိမ်မဲဆန္ဒရှင်စီရင်တွေကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ထပ်မံကြေညာမှာဖြစ်ပါတယ်။ဒါကြောင့်မို့လို့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့စီရင်ပါမသာမဲပေးခွင့်ရမှာဖြစ်လို့ပြည်စုံမှန်ကန်တဲ့မဲစီရင်ရနိုင်မှုမိမိတို့ရဲ့အိမ်တော်စုဝင်မိသားစုအနည်းဆုံးတဦးကနေမဲစီရင်နေလာရောက်ကြည့်ရှုပေးခြင်းအဖြစ်2020ပြည့်နှစ်ရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးကြပါလို့လည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကပြည်သူကိုမြစ်တာရက်ခံထားပါတယ်ရှင်ကျမစုမောပ
ါထိုင်းကိုပြန်လာကြမယ်မြန်မာလူသမားတသိန်းကျော်ကိုကိုဗစ်စောင့်ကြည့်စင်တာမှာထားဖို့ထိုင်းအစိုးရကစီစဉ်နေတယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်ကျမအေးမှာပါထိုင်းနိုင်ငံမှာ COVID-19 ရောဂါကိုထိန်းချုပ်နိုင်ပြီးနိုင်ငံတွင်းရောဂါကူးစက်မှုမရှိတာရက်ပေါင်း90ကျော်လာပြီဖြစ်လို့ထိုင်းအစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးခဲ့ပြီး COVID ကာလအတွင်းနေရပ်ပြန်သွားခဲ့ကြတဲ့မြန်မာလာအိုကမ္ဘောဒီးယားအလုပ်သမားတွေပြန်လာနိုင်ပြီဖြစ်ကြောင်းပြည်ရေးဝန်ကြီးဌာနကအခုရက်ပိုင်းအတွင်းမှာခွင့်ပြုလိုက်တာပါမဲဆောက်ကရိုင်မြို့တော်ဝင်ဒေါက်တာထီကရစ်ကျဆိုနန်ကတော့အခုလိုမျိုးထိုင်းဘာသာနဲ့သတင်းတောက်တွေကိုပြောဆိုသွားပါတယ်
။စင်တာမြမတကာတာမမနဲ့သုံးဖို့ကတည်းကပြန်လာတယ်။ဒါရမတာပန်တိုင်းပေါ်ထိချက်ခေါမှာ
လက်ရှိအခြေအနေမှာလည်းယောဂထိချုပ်နိုင်ခဲ့ပါပြီ။မဲဆောက်မှာလည်းကိုဗစ်ကင်းလွတ်နေပြီပါပဲ။မြန်မာဘက်ကလည်းကိုဗစ်ထိချုပ်ရေးနဲ့ပတ်သက်လို့ထိထိရောက်လုပ်နေတာကိုတွေ့ရပါတယ်။ထိုင်းအနေနဲ့ကတော့ကြိုတင်ကာကွယ်တဲ့အနေနဲ့မဖြစ်မနေ14ရက်စောင့်ကြည့်တာတွေတော့လုပ်ရပါမယ်။ဒါကတော့ကျွန်တော်တို့နိုင်ငံကချက်မှတ်ထားတဲ့မူအရဖြစ်ပါတယ်။စောင့်ကြည့်စင်တာတွေမှာအဆင်ပြေစွာနေနိုင်ဖို့အတွက်လုပ်ငန်းရှင်အနေနဲ့စီစဉ်ဆောင်ရွက်နေပြီဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီနေ့ကိုအလုပ်သမား400ခန့်စောင့်ကြည့်စခန်းဝင်ဆေးစစ်နိုင်ဖို့အတွက်နေမြေအတွင်းကအဆောက်အဦပိုင်ရှင်တွေလုပ်ငန်းရှင်တွေတဲကုန်ရမ်းပိုင်ရှင်တွေနဲ့ဆွေးနွေးမှုလုပ်နေပြီး14ရက်တာစောင့်ကြည့်ကာလကုန်ကြစရိတ်ကိုတော့အလုပ်သမားတွေကိုငှားရမ်းတဲ့လုပ်ငန်းရှင်တွေကတာဝန်ယူရမှာဖြစ်တယ်လို့ဆိုပါတယ်။မဲဆောက်မြို့မဲပနယ်မြေမှာရှိတဲ့ကုန်လောင်ရုံတွေပိတ်သိမ်းထားတဲ့စက်ရုံတွေနဲ့ဟိုတယ်တချို့မှာထားပြီးဆေးစစ်စောင့်ကြည့်မှုတွေလုပ်မှာဖြစ်တယ်လို့လည်းမဲဆောက်ခရိုင်မြို့တော်ဝင်ကသတင်းတောက်တွေကိုဇူလိုင်လ24ရက်နေ့ကကိုဗစ်စင်တာအလုပ်ရုံဆွေးနွေးပွဲမှာပြောဆိုသွားပါတယ်။အလုပ်သမားတွေကိုကိုဗစ်ရောဂါစောင့်ကြည့်မယ်ဆိုတဲ့အသေးစိတ်အစီအစဉ်နဲ့ပတ်သက်လို့မြန်မာပြည်သားများအရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုရှင်းပြပါဗျ။အ
လုပ်သမားနှမျိုးနှစ်ဖက်ရှိတယ်။အဲ့ဒါကဘာလဲဆိုတော့ CI လို့ PJ လို့အဲ့ဒီစောင့်စားတဲ့နေကင်ဆောင်ကင်ဆောင်ထားပြီးတက်တန်းတိုးထားတဲ့အလုပ်သမားတွေပေါ့နော်။ထိုင်းနိုင်ငံတွေကနေပြန်ထွက်သွားပြီးတော့လူတွေကိုလည်းအဲ့လူတွေကိုလည်းဝန်ခွင့်ပြုမှဖြစ်တယ်လို့မြန်မာနိုင်ငံကနေပြီးတော့ဒီရောအေဂျင်စီခုနဲ့ဟိုင်းကုမ္ပဏီတခုနဲ့ MO စနစ်နဲ့ထိစပ်ထားတဲ့ MO လုပ်သားတွေကလည်းဝင်ဝင်ဖြစ်မှာဖြစ်တယ်အထွေထွေကုန်ကြမ်းစိတ်တွေအပါဝင်ဆိုရွှေပြောင်းလုပ်သားတယောက်တယောက်ကိုပတ်1000ကျော်ချမှာအကုန်လုံးကတော့အလုံရှင်တွေကြခံမှာဖြစ်တယ်အလုံရှင်ကဒီရွှေပြောင်းလုပ်သားတွေပတ်ပြီးတော့ခီးသွွားထောက်ခံစာလုပ်ပေးရမယ်ကိုဘေးနဲ့ပတ်သက်တဲ့ကျန်းမာရေးထောက်ခံစာလုပ်ပေးရမယ်လုပ်သားနဲ့ပတ်သက်ပြီးတော့14ရက်မှာစောင့်ကြည့်စကန်ကုန်ကြမ်းစိတ်ပါဘူးအထွေထွေကုန်ကြမ်းစိတ်ကိုလုပ်ပေးရမယ်ပြီးတော့အလုံရှင်ကိုယ်တိုင်ကြိုပို့လုပ်သမားကိုကြိုပို့လုပ်ပေးရမယ်အလုံသမားရောက်ရှိနေတဲ့နေဒီကန်ကျန်းမာရေးဌာနမှာအကြောင်းကြားချင်းပြုလို့အခုတခုတိုးတယ်အချက်ရှိချက်တည်းမှာစမတ်ဖုန်းထဲမှာခြိုင်ချနာဆိုတဲ့ application ကိုပါထည့်ထားအောင်အလောက်ထိအဆက်ဆက်ရာစစ်စစ်ဆက်ဆက်ထိုင်းလုံမဝင်ဌာနပြင်ဆင်ထားတယ
်ကုန်ကြစည်းကိုထိုင်းလုပ်ငန်းရှင်တွေကအလုပ်သမားတွေရဲ့လုံအားကြတဲ့ကနေဖြတ်တာမျိုးကိုကြုံရနိုင်တာနဲ့ပတ်သက်လို့လည်းမေးကြည့်တဲ့အခါမှာတော့ဦးမိုးကျိုးကအခုလိုဖြေပါတယ်
အဲ့ဒါကတော့လုပ်ငန်းမကြီးကနေပြန်မတောင်းရဘူးလို့တော့ထိုင်းလုံမဝင်ကြတာညှဉ်းပြချက်ပေးထားတာပဲ။ကျန်တာကတော့လုပ်ငန်းဝင်ရောက်တဲ့အခါမှာအလုပ်သမားတွေဘယ်လိုဆက်လက်ကြုံတွေ့ရမလဲဆိုတော့စောင့်ကြည့်ပြီးတော့ဒီပြောမယ်ဆိုရင်ထိုင်းနိုင်ငံရှိတဲ့လူခွင့်ရေးဖွဲ့တွေနဲ့ဝေဖန်ထောက်ပြပြီးတော့အဲ့ခွင့်ရေးလိုအပ်မယ်ဆိုလိုအပ်သလိုတောင်းဆိုရမှာပေါ့။အကာအကွယ်ပေးရမှာပေါ့
။မြန်မာနိုင်ငံမှာရတဲ့လူအားကနဲ့ထိုင်းမှာရတဲ့လူအားကဟာ၃ဆလောက်กว่าတဲ့အတွက်မြန်မာလူသမားတွေဟာထိုင်းမှာလာပြီးအလုပ်လုပ်ကင်နေကြတာပါ။လက်ရှိမှာတော့မြန်မာနိုင်ငံကနေထိုင်းကိုပြန်လာကြမဲ့လူသမားတသိန်း5000ရှိနေပြီလို့လည်းထိုင်းလူသမားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကအေးရောင်ပါ။ဒီကြက်ပတ်မှာတော့လက်ရှိမွန်ပြည်နယ်မှာကာရန်တီဝင်နေတဲ့လူ2000ကျော်ရဲ့ကအများစုကြုံတွေ့နေရတဲ့တောက်ရင်နဲ့တခြားအခက်အခဲတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ဒီကိစ္စကတော့မော်လီဆိုင်ကဘုံပါ
လေ။မော်လမြိုင်ကာရန်တီမှာနေတော့ကဆိုကလေးတွေနဲ့ပတ်သက်တဲ့ PC ရေမဝေဘူးဆိုတော့အမားတို့လူခလင်းငယ်တဲ့လူတွေကအခက်အခဲဖြစ်တာပေါ့နော်။မွန်ပြည်နယ်မော်လမြိုင်မြို့မှာကာရန်တီမစ္စတီယဝင်နေတဲ့မဝဝေအောင်ကပြောပြတာပါ။ဒီဆောင်မအပြည့်စုံကိုတော့ Bon News Agency ကဒရင်းသားဝန်ဆောင်မှုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။မဝဝေအောင်ဟာမော်လမြိုင်မြို့နယ်ဖအောက်ကျေးရွာဒေသခံတဦးဖြစ်ပါတယ်။မကြာသေးခင်တုန်းကသူကထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပါတယ်။ COVID-19 ရောဂါဖြစ်ပွားချိန်မှာတော့သူအလုပ်လုပ်နေတဲ့လုပ်ငန်းဟာရပ်နားလိုက်ရပြီးအလုပ်သမားတွေဟာလည်းသူတို့ရဲ့နေရပ်ကိုပြန်လာကြရပါတယ်။ဒါကြောင့်မဝေဝေအောင်ကလည်းမြန်မာနိုင်ငံမှာရှိတဲ့သူ့ရဲ့အိမ်ကိုပြန်လာခဲ့ရပြီးသူ့ခင်ပွန်းအသက်၄လအရွယ်ရှိတဲ့သားလေးတို့နဲ့အတူကွာရန်တင်းဝင်ခဲ့ရတာဖြစ်ပါတယ
်
ကွာရန်တင်းမနေတော့ကခက်ခက်ဖဖြစ်လဲဆိုတော့ကလေးငယ်တော့လေလူများတွေလို့အဆင်မပြေဘူးပေါ့နော်ကလေးတောင်းဆောင်ပြည့်စည်တွေတိတ်ခံပေါင်းပြီးလေးတွေဝယ်ဖို့ကအခက်ခဲဖြစ်တယ်ကိုမရှိတဲ့ပတ်စံနဲ့ဝယ်လို့မရဘူးဆိုတော့အိမ်နဲ့နေတဲ့လူတွေတော့မလို့အဆင်ပြေတယ်။လာပို့ဖို့လည်းအဆင်ပြေတယ်လေ။အဲ့နဲ့ဝဲတဲ့သူတွေတော့ကတော့ခက်ခဲဖြစ်တယ်ပေါ့နော
်
။လက်ရှိအချိန်ထိတိုင်းနယ်ပြည်နယ်အသီးသီးကဒီဘက်ကနေပြန်လာတဲ့လူတွေရှိနေဆဲဖြစ်ပြီးအဲ့လိုပြန်လာတဲ့လူတွေကလည်း20ရက်ကွာရန်တင်းနေထိုင်ရတာပါ။အဲ့လိုနေထိုင်ဖို့အတွက်ကကြတော့အစိုးရရဲ့ပြင်ဆင်မှုအပိုင်းတွေမှာလေးဟင်းမှုတွေရှိနေတယ်လို့ကွာရန်တင်းမှာနေထိုင်ရတဲ့လူတွေအတွက်ကလည်းစိန်ခေါ်မှုတွေရှိနေပါတယ်။အဲ့လိုစိန်ခေါ်မှုရှိနေတဲ့အထဲမှာမဝေဝေအောင်နေထိုင်ခဲ့တဲ့မွန်ပြည်နယ်မော်လမြိုင်ပညာရေးကောလိပ်မှာဖွင့်ထားတဲ့ CPFU လည်းအပါအဝင်ဖြစ်ပါတယ်။ CPFU အတွင်းမှာရှိတဲ့လူတွေရဲ့ပတ်စံကိုအပြင်ထုတ်သုံးလို့မရတဲ့အတွက်ကြောင့်လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူဖို့အဆင်မပြေသလိုအလူရှင်တွေကလည်းမရှိတဲ့အတွက်ကြောင့်အထဲမှာနေထိုင်တဲ့လူတွေအနေနဲ့ကန်ဆယ်ရေးအဖွဲ့ကထောက်ပတဲ့အတုံးဆောင်ပစ္စည်းတွေကိုပဲအားထားနေရတဲ့အနေအထားမှာမို့အခက်အခဲရှိတယ်လို့သိရပါတယ်။ထို့သူကွာရန်တင်းမှာပြပကနေပြန်ရောက်လာတဲ့လူတွေများပြီးအလူရှင်တွေကနည်းနေတဲ့အတွက်ကြောင့်လက်ရှိအချိန်မှာတော့တောက်တုံးရေအခက်အခဲဖြစ်နေတယ်လို့ကွာရန်တင်းမှာနေထိုင်ခဲ့တဲ့မနီနီထွေးကဆိုပါတယ်
။ဒီဘက်ဆင်းမှာကြတော့ကျောင်းသားတွေနေတဲ့ဆောင်ကြတော့လေခံကြီးလေးမှာမရောက်တဲ့ဖြစ်နေကတည်းကကြောက်ကြလို့ဆိုတော့လူဝင်လေးပါလည်းမရှိဘူးသူကျွေးရမှာနောက်ပြီးလေးပံကံပေးတော့နေရမကောင်းဘူးခုမှချိုးရင်မကောင်းဘူးကြီးကမနေ့ပိုင်းကျိုးညနေပိုင်းဆိုမရှိတော့လက်ကြီးလာမှချိုးရ
ကျက်ဖနေ16နေမီကယ်ဆယ်ရေးအသင်းဥက္ကဋ္ဌဦးထွန်းရွှေကတော့ကွာရန်တင်းစင်တာမှာရေပြတ်လာတာတွေရှိတယ်ဆိုတာကိုအတိအပြုပြောဆိုခဲ့ပါတယ်ဒါဟာလဲအလှူရှင်မရှိလို့အခုလိုဖြစ်ရတယ်ဆိုတာကိုလည်းသူကလက်ခံခဲ့ပါတယ်
။အဲတောက်ကြီးတောက်ကြီးကလည်းကြတော့တကယ်လဲအစိုးရအဖွဲ့ကမချပေးဘူး။အလှူရှင်ရှိမှသာလျှင်သူတို့ကိုကျွန်တော်တို့ကပေးရတာ။အဲအဲ့လိုပေးရတဲ့အခါမှာဟိုအထက်ကလူတွေအတွက်လည်းအခက်ခဲသူတို့တောင်းလိုက်ကျွန်တော်တို့မပေးနိုင်တဲ့အခက်ခဲအဲဒါလေးနဲ့တော့ရင်ဆိုင်ရပါတယ်။
အစိုးရဘက်ကဘတ်ဂျက်အခက်အခဲဖြစ်တဲ့အတွက်ကြောင့်ကွာရန်တင်းနေထိုင်တဲ့သူတွေစားဖို့ထမင်းနဲ့ဟင်းကိုတောင်းဝန်ယူကြွေးမွေးခဲ့ပေမဲ့တောက်ရည်ကိုတော့အလှူရှင်မရှိလို့အစိုးရဘက်ကမချပေးတဲ့အတွက်ကြောင့်တောက်သုံးရည်အခက်အခဲဖြစ်နေတယ်လို့ဦးထွန်းရွှေကပြောပါတယ်
။ဟိုမှာဝန်ကြီးချုပ်ဆိုရင်လည်းသူစပွန်ဆာများတယ်လေသူလှူစရာတော့မလို့ဟာသူချိတ်ဆက်ပြီးလုပ်ပေးလိုက်ရုံပါ။ဒါမှမဟုတ်အဲ့ဒီစေတနာပိုင်းလေးတွေလိုလိမ့်မယ်လို့ထင်တယ်။ဘာကြောင့်ဆိုတော့သူတို့ဘက်ကလည်းဘာမှမလာဘူး။တော့ဒီသမင်းတောက်တွေကလေးကြတော့လာပါတော့ကျွန်တော်အယောက်50တင်နိုင်ရင်50သမင်းတောက်ချပြီပါ
ီပါကနေပြန်ရောက်လာတဲ့ပြည်သူတွေကိုထားရှိဖို့ကွာရန်တီးစင်တာဖွင့်လှစ်ထားတဲ့ပညာရေးကောလိပ်မှာလက်ရှိအချိန်ထိလူဦးရေ900ကျော်တောက်တောင်ရေနဲ့ပတ်သက်တဲ့အခက်အခဲတွေကြုံတွေ့နေရပါတယ်ဒီကရမေလဆန်ပိုင်းမှာမုန်ပြင်းရဲ့အတွင်းကိုပြပကနေပြန်ရောက်လာတဲ့နေဆောင်ကနေပြန်လာတဲ့လူတွေတပေါင်းကျော်ရှိပြီးဝင်လာတဲ့သူတွေအားလုံးဟာအစိုးရကစီစဉ်ထားတဲ့ community based facility quarantine မှာနေထိုင်ကြရတာပါမုန်ပြင်းရဲ့မှာပြပကနေပြန်လာတဲ့လူတွေနေထိုင်ဖို့ quarantine center ကိုပညာရေးကောလိပ်နဲ့မော်လမြိုင်တက္ကသိုလ်ဆယ်မျိုးနဲ့အဆောင်တွေမှာဖွင့်လင်းထားတာဖြစ်ပြီး quarantine ဝင်သူစုစုပေါင်းဇူလိုင်လ14ရက်နေ့အထိမှာ 2,600 ကျော်ရှိတယ်လို့သိရပါတယ်ကွာရန်တင်းဝင်နေတဲ့အမျိုးသမီးတွေဟာအရင်ကလက်ဆိုင်တောင်းပစ္စည်းနဲ့ပတ်သက်ပြီးအခက်အခဲရှိပေမဲ့အခုချိန်မှာတော့လွှတ်တော်ကိုယ်စားလှယ်တွေကလာရောက်လှူဒါန်းမှုတွေရှိနေတဲ့အတွက်ကြောင့်အဆင်ပြေမှုတွေရှိနေတယ်လို့ဆိုပါရယ်။မွန်ပြည်နယ်ကကွာရန်တင်းဝင်နေတဲ့လူတွေအများစုဟာထိုင်းနိုင်ငံကနေပြန်လာတာဖြစ်ပြီးအဆိုပါကွာရန်တင်းဝင်နေတဲ့လူတွေကိုအစိုးရကကူညီပပိုးပေးတယ်လို့အလှူရှင်တွေ၊ဗလန်တီးယားလူငယ်တွေနဲ့လူမှုကယ်ဆယ်ရေးအသင်းတွေကလည်းပပိုးပေးနေတာပါ။လက်ရှိအချိန်မှာတော့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့တောလာပို့ဆောင်ရေးလောက်တဲ့အခါမှာကုန်ကျစရိတ်အနေနဲ့ပြန်မြန်အဖြစ်တနေ့ကို3000ခန့်ကုန်နေတယ်လို့ဦးထွန်းရွှေကပြောပါတယ
်။ရှိတာငွေကြေးအခက်ခဲပိုင်းတော့ရှိတယ်။ဥမာတက္ကစီပေါ့ပြောကျွန်တော်ကြိုက်ထုတ်ပို့ရတာ2000-3000ရှိသေးတယ်။ပမာမပစံတောင်းလို့မရဘူး။ဒါပေမဲ့တက္ကစီကအနည်းဆုံး3000လောက်ကုန်တော့ပြော။အစိုးရကဒီတောက်ရီဘူတောက်ရီသူတို့အနေနဲ့အလှခံရကောင်ရပါလိမ့်မယ်။ကျွန်တော်တို့ကယ်ဆယ်ရေးဒီမှုကယ်ဆယ်ရေးတွေကမတောင်းဘူးတဲ့လှူမဲ့ဆိုရင်တော့ကျွန်တော်တို့လှူခံတာ
ကွာရန်တင်းဝင်နေတဲ့ပြည်သူတွေအတွက်မွန်ပြည်နယ်အစိုးရကဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုလည်းမွန်ပြည်နယ်အစိုးရဖွဲ့ဝင်ညွှန်ကြားရေးမှူးဦးမြင့်တန်ဝင်းက
ကျွန်တော်တို့ရဲ့ဟလာဟိုအရေးပေါ်ကြောင့်မဟုတ်ဘူးပြည်နယ်အရေးပေါ်ကြောင့်မဟုတ်ဘူးအဲ့ရနေလို့မဟုတ်လောဆယ်စီမံဆောင်ရတယ်လောဆယ်တော့လုံလောက်တယ်လို့တော့ပြောလို့မရဘူးနော်ဒါမှမဟုတ်အခုလောဆယ်ကဒီရမုံငွေကနေအခုချိန်ကြီးတော့ဟိုကျွေးနေသေးပဲပေါ့နော်ဟိုဒီထက်များလာရင်တော့လေဒါပြည်တော်စုကိုတင်ပြအောင်ပေါ့လောဆယ်မှာတော့ကျွန်တော်တို့ရဲ့ပြည်နယ်တွေမှာတိုးဆွပိုင်ခွင့်ရှိတဲ့ငွေပမာဏအတွက်မှာတော့အခုစီမံဆောင်ရွက်နေတာအခုချိန်ကြီးတော့ဟိုဆောင်ရွက်လို့ရနေသေးပဲပေါ့စည်ရင်းမတက်လာသေးဘူးတက်လာတဲ့ပုံမှာမူတည်ပါပေါ့နော်ဟိုများဖို့ရှိမှာနည်းဖို့ရှိမှာဆိုတော့ဟိုမြေပြင်မှာကောက်နေသေးတယ်တော့တိတိပေါ်ကကျွန်တော်တို့ပြောလို့မရဘူးဒီတော့ကဘလောက်လဲငွေဘလောက်လဲဘယ်နည်းထောက်ပေါ်မှာလဲဒါကြီးကတော့မတည်သေးဘူးတို့ပြောင်းစရာကြောလိုက်ခုမှဆင်းကောက်ခိုင်းစရာပဲရှိတယ်။ကြား
တိုင်းပဲကားနဲ့မနေပဲ message တက်ထားမယ်။ကျော်ကျော်ဒီနေ့ဆက်မတောင်းရပဲ
။ကျော်။တောင်းတောင
်းရ။မွန်ပြည်နယ်မှာဆိုရင်မော်လမြိုင်ပြည်သူ့ဆေးရုံကြီးမှာကုသမှုခံယူနေတဲ့ COVID-19 အသီးပြည့်လူနာအမှတ်295ဟာရောဂါပျောက်ကင်းလို့ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့မှာဆေးရုံကနေဆင်းခွင့်ပြုလိုက်ပါတယ်။မွန်ပြည်နယ်မှာပိုးသွေးလူနာ6ဦးရှိခဲ့ပြီးလက်ရှိအချိန်မှာတော့စစ်ဆေးပြီးတဲ့အခါရောဂါပိုးမရှိတဲ့အတွက်ကြောင့်ဆေးရုံကနေဆင်ခွင့်ရပြီလို့သိရပါတယ်ကွာရန်တင်းစင်တာတွေမှာအခက်အခဲရှိနေပေမဲ့လည်းတက်ဆိုင်ရာတာဝန်ရှိသူတွေရဲ့အခက်အခဲကိုမှတ်ဝေဝေအောင်ကနားလည်နေပါတယ်တခြားလူတွေရဲ့လုံခြုံရေးအတွက်အထဲမှာရှိတဲ့လူတွေကင်တဲ့ပတ်စံကိုအပြင်ထုတ်မရတဲ့ကတ်တမှုတွေရှိနေတဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အတုံးဆောင်ပစ္စည်းတွေကလေးတွေရဲ့အတုံးဆောင်ပစ္စည်းတွေဝယ်တဲ့အခါမှာအခက်အခဲရှိပေမဲ့လည်းစည်းကမ်းချက်ကိုတော့လိုက်နာရမယ်လို့သူကဆိုပါတယ်ဒါပေမဲ့အမျိုးသမီးတွေနဲ့ကလေးတွေကြုံတွေ့နေရတဲ့အခက်အခဲကိုပြည်သူတွေကဝိုင်းဝန်းလှူဒါန်းကြမယ်ဆိုရင်အဆင်ပြေလိမ့်မယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ
်။ကွာရန်တင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုအစိုးရရောပြည်သူတွေပါဝိုင်းဝန်းကူညီလှူဒါန်းမယ်ဆိုရင်တော့နောက်ထပ်ဝင်လာမဲ့လူတွေအခုလိုမျိုးခက်ခဲကြုံရမှာမဟုတ်လို့ကွာရန်တင်းမှာကူညီဆောင်ရွက်နေတဲ့သူတွေအတွက်လည်းအခက်အခဲတွေနဲ့နဲ့ရောနဲ့လာနိုင်မယ်။
ဆက်ပြီးရဲ့ဒီစီမောနားဆင်ခဲ့ကြရတော့ကျင်းနေမယ်လို့တို့တန်အဖွဲ့သားတွေကပြောနေပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့ရတော့ World News Agency ကတင်ဆက်ဝန်ဆောင်မှုတို့တန်ကအေးအောင်ဇာနီနဲ့ဒိုင်းရင်ရင်းစုဖြစ်ပါတယ်တို့တန်ပတ်စဉ်အတန်လို့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်ပါတယ်စနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှလည်းနှာစင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပတ်မှုကူညီချားတာဖြစ်ပြီး Frontier မြန်မာနဲ့ Foundation ရဲ့ဝင်တွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ နောက်ပတ်တွေမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးပါစေရှင်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOE America တန်ကနေပြီးတော့စနေညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ပုံမှန်ထုတ်လွှင့်နေကြစနေညတဲ့လေလိုက်အစီအစဉ်နေရာမှာကိုဗစ်ကာယောဂါအကန့်အသတ်အခြေအနေတွေကြောင့်နိုင်ငံရေးစနီးကအစီအစဉ်နဲ့စာထူတင်ဆက်နေပါရယ်ဒီတစ်ပတ်မှာတော့လာမယ့်ယူကောက်ပွဲအတွက်မကြခင်ကထုတ်ပြန်ခဲ့တဲ့အာလာယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကူစရဲလောင်ရှင်းကိစ္စကိုသုံးသပ်ဆွေးနွေးထားပါရယ်မြမရီလီလာသူဒေါက်တာရေမျိုးသိန်းနဲ့ဒင်းစာဆရာကုတီဟာသွေးလို့နဲ့ပင်တိုင်ဆွေးနွေးထားပါရယ်ဟုတ်ကဲ့ပါခုဒီမကြခင်ကပဲအာနာယအန်ဒီပါတီကထုတ်ပြန်တဲ့ရွေးကောက်ပွဲအတွက်ကုစလေလောင်စင်းဟာဒီတခြားနိုင်ငံရေးပါတီတွေရောလေးလာသူတွေရောအလေးပေးဆောင်ကြည့်တာခံခဲ့ရပါတယ်။ဆိုလိုတာကအန်ဒီရဲ့ကုစလေအပြောင်းလဲပုံမှာဘာတွေထူးလာမလဲ၊ပြိုင်ဘက်တွေကလည်းဘယ်သူပါမလဲဆိုပြီးတော့စိတ်ဝင်စားကြပါတယ်။အဲ့တော့ဒေါက်တာရေမျိုးသိန်းကိုအရင်မေးကြပါတယ်။ဒီစီးရင်ထွက်လာတာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲဗျ။ဟ
ိုကျွန်တော်မြင်ကတော့ဒီလက်ရှိပေါ်လေဒီထုတ်ပြန်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒီလွှတ်တော်ကုစလေလောင်စင်းမှာဒီလူဟောင်းရှစ်ဆယ်ရာခိုင်နှုန်းတော့ပြန်ပါတဲ့အပေါ်မှာတော့စိတ်ပြီးတော့စိတ်တိုင်းမကြပါဘူး။ဘာဖြစ်လို့လဲဆိုတော့လူငယ်တွေ၅နှစ်လွတ်တော်တန်းအတွင်းမှာနော်လွတ်တော်ကိုယ်စားလှယ်တွေရဲ့ဆွဲဆောင်ရည်နဲ့ပတ်သက်ပြီးတော့စိတ်တိုင်းမကြစရာတွေအားမလို့အားမရဖြစ်စရာတွေတော်လေးကိုကြားလဲကြားခဲ့ရတယ်၊သိလဲသိခဲ့ရတယ်၊နောက်တွေ့လဲမြင်ခဲ့ရတာတွေလည်းရှိတယ်။အဲ့ဒီအခါကျတော့ပထမမျှော်လင့်တာကတော့အနည်းဆုံးတော့ဟလာ50ရာခိုင်နှုန်းတော့ကတော့အလူသစ်တွေပါလာလိမ့်မယ်လို့ညွှန်လို့ခဲ့ပါတယ်။ဒါတော့လည်းအလူဟောင်းက80ရာခိုင်နှုန်းတော့ဖြစ်ပြီးတော့လူသစ်က20ရာခိုင်နှုန်းတော့ပဲဖြစ်တယ်ဆိုတာကိုသိရတဲ့အချိန်မှာတော့ဒါဟိုစိတ်ပြက်စရာတစ်ခုလို့ကျွန်တော်အနေနဲ့တော့မြင်မိပါတယ်
။တကယ်တမ်းရွေးချယ်ရတာလူ1000ကျော်ရွေးချယ်ရတဲ့ခါကျတော့ energy မှာငကိုရှိပြီးသား resource နဲ့အခြေအနေနဲ့ကဘလို့ဖြစ်တယ်လို့လဲကိုရိုင်မျိုးသိရင်အမြင်ကဘလို့ဖြစ်စေချင်လို့လဲ
။ကျွန်တော်ကတော့လာဟိုအမြအချို့ချို့သောသူတွေကဝေဖန်ကြတာရှိတယ်ဗျာအဲ NLD မှာလူရှိဦးလားပေါ့အစိုးရဖွဲ့တဲ့နေရာမှာလဲဟလာဟိုပါတီပြပလူတွေခေါ်ပြီးတော့ဖွဲ့စည်းရတာအဲကျွန်တော်မြင်ကတော့ NLD ပါတီထဲမှာနော်တကယ်လုံရင်ကန်ရင်ရှိတဲ့လုံနိုင်ကန်နိုင်ရှိတဲ့ပုံကိုယ်တွေအများကြီးရှိတယ်လို့ကျွန်တော်နားလဲပါတယ်အဲဒါပေမဲ့အဲ့ဒီကိုယ်စားလှယ်လုံးတွေရွေးချယ်တဲ့နေရာမှာအစိုးရဖွဲ့ဝင်တွေရွေးချယ်တဲ့နေရာမှာစနစ်တကျပေါ့လေနော်ဟိုအချက်အလက်ကောက်ယူပြီးတော့သူတေသနာလုပ်ပြီးတော့နော်အိုးရွေးချယ်တာမျိုးလုံနိုင်တဲ့အပိုင်းမှာအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အဲအခုတစ်ချိန်ဟလာဟိုကိုယ်စားလှယ်လုံးရွေးချယ်တဲ့နေရာမှာလဲကျွန်တော်သွားပြီးသတိထားမိတာကဘာလဲဆိုတော့ဟိုဒီတစ်ချိန်မှာကတော့တိုင်းဒေသကြီးနဲ့ပြည်နယ်ပါတီအလုံးမှုဆောင်အဖွဲ့တွေရဲ့ဆုံးဖြတ်ချက်ကအဲတိတ်ပြီးတော့အရေးပါတဲ့အနေထားမျိုးသွားတွေ့ရပါတယ်။အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်အလုံးမှုဆောင်အဖွဲ့တွေရဲ့ဟလာအောက်ခြေနဲ့ဘလောက်ထိတွေ့ပြီးတော့အောက်ခြေရဲ့အခြေအနေတွေကိုဘယ်လောက်ထိကျွမ်းချုံပြီးတော့စဉ်းစားဆုံးဖြတ်နိုင်တယ်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ကိုယ်စားလှယ်လုံးရွေးချယ်မှုရဲ့ရလက်ထွက်လာတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့တော့လက်ရှိရွေးချယ်လိုက်တဲ့ကိုယ်စားလှယ်လုံးနေထဲမှာအရင်ရှိတဲ့သူတွေလုံရင်ကန်ရင်ရှိတဲ့သူတွေလည်းအများကြီးပါပါတယ်။သို့တော်လည်းပဲတော့တကယ်တမ်းအစ်စ်လဲဖို့တဲ့နဲ့ဟလာကိုယ်စားလှယ်လုံးနေလည်းပြန်ပါလာတာကိုတွေ့ရပါတယ်။အဲ့ဒါကတော့နောက်၅နှစ်အတွက်ကိုအားမဖြစ်စေဘူးလို့ကျွန်တော်ကအဲ့လိုသုံးသပ်တာပါ။
ဟုတ်ကဲ့ကိုရံမျိုးတဲ့ရတော့ဒီစင်းနဲ့ပတ်သက်လို့အားမရဘူးပေါ့နော်ခရင်းသားစရာကိုတီးရသွေးရဲ့အမြင်လည်းသိချင်ပါလားခင်ဗျ
အဲဆိုတော့ကိုရံမျိုးသိန်းပြောသလိုပါပဲကျွန်တော်တို့ကအစတည်းကလေဒီစီးရင်တွေမထွက်လာခင်တည်းကသုံးသက်တယ်ဟိုကျွန်တော်တို့ကဒီစီးရင်တွေကဟလာအရန်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တော်တော်များများကနှစ်လေလောက်ထဲကပေါ့နော်ပြောနေကြတယ်စိတ်ပြက်တယ်ဒီတစ်ခေါက်ဆိုလို့ရှိရင်တော့မဲမပေးဘူးလို့ပြောနေတဲ့အတန်တည်းကကျွန်တော်တို့ကကြားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီကြေးရွေးကောက်ပွဲဖြစ်ပြီဆိုလို့ရှိလို့ရှိလို့ရှိရင်တော့ ဟလာလူတွေမဲပေးချင်အောင်ဟလာဒီထွက်လာမဲ့ line နဲ့ဒီအေးပါတယ် line နဲ့ကိုကြည့်ပြီးတဲ့အခါမှာမဲမပေးဘူးလို့ဆုံးဖြတ်ထားတဲ့သူတွေကတဖန်ပြန်ပေးချင်တဲ့စိတ်ဖြစ်အောင်ဟလာဒီ line နဲ့ကိုပြင်ဆင်လာဖို့လုပ်တယ် line နဲ့နဲ့ဆွဲဆောင်ရမယ်ပေါ့ဗျာဘာလို့လဲဆိုတော့ကြာစင်းနေတဲ့လူတွေရဲ့စိတ်ပြတ်မှုပေါ့နော်ဒါ내ဒီဒေတာတွေအသီးသီးတွေမှာဆိုတော့သူတို့ရဲ့စိတ်တွေကိုပြန်ပြီးတော့ဟိုတက်မှတ်နိုင်အောင်ပြန်ပြီးစိတ်ဝင်စားနိုင်အောင်နော်ဒီကျွန်တော်တို့ဒီ energy ဘက်ကိုပြန်ပြီးဦးလှည့်လာအောင်ဟလာကျွန်တော်တို့ဒီအစ်စ်ပေါ်တော့တချို့ကြောင်းတဲ့ကြောင်းတိုက်တဲ့နေရာတွေမှာတော်တော်များများလေးပြောင်းပြီးတော့ဟိုပြုတ်ပြင်းနေပေါ့ဗျာကျွန်တော်တို့လူတွေရဲ့အတန်ကိုနားထောင်နေဟလာနားထောင်ပြီးရဲ့လူတွေနဲ့ကျွန်တော်တို့လူတွေရဲ့ပျော်လင့်ချက်နဲ့အနည်းဆက်ဆုံးဖြစ်နိုင်တဲ့လူတွေကိုရှာဖွေပြီးတော့ကျွန်တော်တို့ဒီချိန်မှာပြန်ဖို့စူးစမ်းလာတယ်ဆိုတော့အသွေးကိုဆောင်ဖို့လိုတာပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲနိုင်ဖို့မနိုင်ဖို့ကိစ္စတပိုင်းရှိတယ်လို့ကျွန်တော်တို့လူတွေရဲ့ဒီရွေးကောက်ပွဲတွေပေါ်မှာစိတ်ဝင်စားမှုရော့ကြမသွားအောင်လည်းဒီဒီကောက်ပွဲဒီမှာလူတွေကမဲလာပြီးတော့ကျွန်တော်တို့ကဒီမိုကရေစီအဲစနစ်တိဆောက်ရေးအတွက်လည်းအရေးပါတယ်ဗျ။ဘာလို့ဆိုတော့ NLD မဲနိုင်တာမနိုင်တာတပိုင်းဒါက NLD အနာပြန်ရဖို့အရေးကြီးတယ်မကြီးဘူးဆိုတော့ကိစ္စပြဿနာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ရွေးကောက်ပွဲကိုလူလူစိတ်ဝင်စားရမယ်ဘယ်စိတ်ဝင်စားလို့ဆိုတော့ကိစ္စလည်းနောက်ထပ်အရေးကြီးတဲ့ issue တစ်ခုပဲ
။ဒေါန်ဆန်းစုကြည်ကတော့ဒီလိုရွေးချယ်တဲ့နေရာမှာပါတီပေါ်သစ္စာဆောင်တည်တဲ့လူတွေ့ကြုံရှိတဲ့သူတွေကိုဦးစားပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ။သူပြောတဲ့စံနှုန်းစံထားနဲ့ပတ်သက်လို့ရောကိုသူရသူဘာများထောက်ပြခြင်းမလဲ
။သူရဲ့အဲ့ဒီနေရာကျွန်တော်တို့ဒီ video message ပေါ့နော်ကျွန်တော်တို့ဒီအသစ်ရွေးချယ်လိုက်တဲ့ကျွန်တော်တို့နောက်2020ရွေးကောက်ပွဲတွေရွေးချယ်လိုက်တဲ့ကျွန်တော်ကိုစလဲလောင်းတွေကိုပြောတဲ့ message ကိုကျွန်တော်နားထောင်တဲ့အခါမှာအဲ့အဲ့ဒီမှာသူဟိုဆောပြောတဲ့အချက်တစ်ချက်ပါတယ်သူတော့အဲ့ဒီအချက်ကတော့ကျွန်တော်ထင်တယ်အဲထွက်သွားတဲ့လူတွေကိုကြီးညွှန်းကျင်တဲ့တသက်လို့ပဲကျွန်တော်ထင်ပါတယ်သို့တော့လည်းပဲအဲသူတည်းမှာကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့ဟိုကျွန်တော်အစ်စ်တွေအများကြီးထည့်လိုက်ရင်ဒီသွားနေတဲ့အချိန်မှာကျွန်တော်တို့ balancing အောင်သွားမယ်ပေါ့နော်သွေးအစ်စ်ဆိုတာမလောင်းအောင်ဘူးလောင်းရမယ်သို့တော့အရန်အများသွားရင်လည်းသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာအစ်စ်တွေအများပြီးတော့ဘယ်သွားမှမသိဘူးပေါ့နော်အတွေ့အကြုံရှိဟလာဒီကျွန်တော်တို့ဒီ energy ရဲ့သွားတဲ့ပုံစံပေါ့နော်ပုံတံနဲ့လုံးပုံလုံးကြီးအတွေ့အခေါ်ကျွန်တော်တို့ဒီနိုင်ငံကြီးရေချိန်ပေါ့နော်အဲ့ဒါကိုမမိပါဆိုးရယ်ဆိုတဲ့အကြောင်းပြချက်ကိုအဓိကပေးရလို့ကျွန်တော်ထင်တယ်ဒီတစ္ဆာရှိခြင်းမရှိခြင်းရောကျွန်တော်ထင်တယ်ထွက်သွားတဲ့လူတွေအပေါ်မှာပဲသူကျွန်တော်အဲ့ဒီအကန့်အသတ်တစ်ခုနဲ့ရည်ညွှန်းချင်ပုံရတယ်ဒါပေမဲ့အဓိကဆိုတော့ကျွန်တော်တို့အခုထောက်ပြနေတဲ့အချက်နဲ့ပတ်သက်ပြီးသူပြောတဲ့အကြောင်းပြချက်ကတော့ဖြစ်ရင်ဒီကျွန်တော်တို့လူသစ်တွေတိတ်များသွားတဲ့ခါကျရင် balancing ကအရန်အောက်သွားမယ်ပေါ့နော်ကျွန်တော်တို့ဒီရှိပြီးသားလူတွေကအတွေ့အကြုံနဲ့ရှိတယ်ပြဿနာအများကြီးမရှိဘူးဆိုလို့ချင်းဒီလူတွေကပို့ပြီးဥဆောင်သွားမယ်သွေးတက်ကတော့နည်းနည်းပဲလောင်းမယ်ပေါ့ဆိုတော့အရန်များသွားရင်ပြန်သွင်းနေရမယ်ပေါ့ပြောချင်တာလေးသွားမယ်ပေါ့နော်ဘလို့ပဲဖြစ်ဖြစ်ပေါ့တော့ဒါလူလူအပေါ်မှာတော့ကျွန်တော်တို့ကဟိုအားအားကြီးချင်တဲ့အားရပွဲဖြစ်လောက်တဲ့အဖြေတော့မဟုတ်ဘူးလို့ပြောချင်ပါတယ်ဗျာဟုတ်ကဲ့
ခုနကခုရံမျိုးသိန်းပြောထားတဲ့အထက်မှာလူတစ်ပေါင်မှုနေတယ်လူဒါပေမဲ့ကျွန်တော်တို့သတိထားမိရတဲ့အထက်မှာချို့လူတစ်တွေပါလာတယ်ပါလာတဲ့အထက်မှာအရင်ပြောင်းစုဝင်ကြီးပညာတတ်တွေဥမာဒေါက်တာဝင်းမြတ်ကြီးလိုပုဂ္ဂိုလ်မျိုးတွေပါလာတယ်နောက်တစ်ခုကအရင်88မှာလှုပ်ရှားခဲ့တဲ့ចောင်းသားဟောင်းတွေတော်များလဲတချို့တည်းပြန်ထက်လာတာတွေ့ရပါတယ်ခင်ဗျာတချို့နေရာတွေမှာအဲ့တော့အခုလူတစ်ရွေးချယ်မှုတွေနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းဘယ်လိုယူဆပါလဲခင်ဗျာ
အဲကျွန်တော်ကတော့ဟိုလူတစ်တွေရွေးချယ်တဲ့အထက်မှာပေါ့လေကျွန်တော်ကြည့်မိတော့တဲ့မှာအတချို့လုံရည်ကန်ရည်ရှိတဲ့လုံနိုင်ကန်နိုင်ဖြစ်တဲ့ပုံကူတွေလည်းတွေ့ရပါတယ်။နောက်တစ်ချက်ကကျွန်တော်ဟိုစိတ်မကောင်းဖြစ်မိတာကတချို့လူဟောင်းပေါ့လေလူဟောင်းဖြစ်တယ်။နောက်အခုအချိန်မှာစည်ရင်းထဲမှာမပါတော့တဲ့သူတွေတဲမှာလည်းတကယ်လုံရည်ကန်ရည်ရှိတဲ့လူတွေလုံနိုင်ကန်နိုင်ရှိတဲ့လူတွေနောက်ပြီးတော့ပြည်သူလူထုကြားမှာလည်းဟလာတကယ်ရေနှန်းစားတဲ့ပုံကူမျိုးတွေကျန်နေတာမျိုးနဲ့တွေ့ရပါတယ်။အဲနောက်တစ်ချက်ကကျွန်တော်တို့အလေးထားတင်တာကဟိုဘလောက်ပဲအတွေ့အကြုံရှိတဲ့ပုံကိုဖြစ်ပါစေနော်။ဟိုဘလောက်ပဲအရင်ချင်းနေမြင်မာတဲ့ပုံကိုဖြစ်ပါစေနော်။ဘလောက်ပဲပါတီပေါ်မှာတစ္ဆာရှိတဲ့ပုံကိုဖြစ်ပါစေ။အဲဒီပုံကိုတွေဟာနော်လွတ်တော်ထဲမှာနော်လုံးခွင့်ကန်ခွင့်နော်လုံးပိုင်ခွင့်ထိထိရောက်ရောက်နဲ့ကြဲကြဲပြန့်ပြန့်မရဘူးဆိုရင်သူတို့ရဲ့အတွေ့အကြုံကြီးသူတို့ရဲ့ကျွမ်းကျင်မှုတွေသူတို့ရဲ့ပညာတွေကိုတော့ဒီလွတ်တော်ထဲမှာထောက်ပြီးတော့တုံးနိုင်မှာမဟုတ်ပါဘူး။အဲဆိုလိုချင်တဲ့သဘောကငွေငယ်နဲ့ငားနဲ့လွတ်တော်သက်တမ်းကိုကြီးလိုက်မယ်ဆိုရင်ဘဝချုပ်ကံ့မှုကအရင်ကမြင်မှာပါလေ။အဲ့ဒီအတွက်ကြောင့်လည်းဟလာကျွန်တော်တို့ပြည်တော်စုလွတ်တော်မှာရောတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အားလုံးလောက်ညီညီမှာရောဟလာအစိုးရကိုထိန်းချုပ်နိုင်မှုအပိုင်းမှာအားနည်းချက်တွေလိုအပ်ချက်တွေအများကြီးဖြစ်ခဲ့တာပါ။အဲ့တော့2021နောက်ပိုင်းလွတ်တော်တွေမှာအဲ့ဒီအချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့နော်နောက်မဲ့လွတ်တော်တည်တန်းမှာတက်ဆိုင်ရာအစိုးရတွေကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်တဲ့နော်လွတ်တော်တွေဖြစ်လာဖို့ကိုအရှိရှိသိနေလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီမှာလဲကျွန်တော်အကိုးကားလုပ်ချင်တဲ့စကားကဒေါ်ဆန်းစုကြည်ကိုတိုင်နော်အတိုက်ခံနိုင်ငံရေးခေါင်းဆောင်ဘုရားမှာပြောခဲ့တဲ့ နော် freedom from fear တော့ကျွန်တော်ဂျင်းမကင်းလို့ဖို့ကျွန်တော်တို့ကအတတော်ကိုယ်စားလည်းဖြစ်ဖြစ်အစိုးရအဖွဲ့ဝင်လည်းဖြစ်ဖြစ်အချောင်းရဲ့ဂျင်းရဲ့အောက်ကနေကင်းလို့ပြီးတော့နော်နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုအလုံးလုံးနိုင်ဖို့အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဒီနေရာမှာအရင်တော့ကလည်းပြောခဲ့ကြတယ်အရင်တော့ကလည်းဒီရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ရဲ့မျက်နှာနဲ့ NLD ပါတီကိုပေးခဲ့ကြတယ်အခုလာမယ့်ရွေးကောက်ပွဲမှာလည်းထူးနီလကောင်ဖြစ်မယ်လို့ယူဆကြပါတယ်အဲ့တော့အဲ့ဒီနေရာမှာပြောကြတာကဒါကပါတီကနေခန့်ထားတဲ့ပါတီကနေပြီးတော့ရွေးချယ်တဲ့အကြောင်းလို့ပါတီမျက်နှာကိုကြည့်ရမယ်ဆိုတဲ့ယူဆတွေရှိပါတယ်ခုနပြောလို့ပေါ့လွှတ်တော်ထဲမှာတင်တာဖြစ်ဖြစ်ပါတီရဲ့ထိန်းချုပ်မှုကိုခံရမယ်ဆိုတဲ့ယူဆမျိုးရှိပါတယ်ဒါနဲ့ပတ်သက်လို့တော်ရဲမျိုးတွေဘယ်လိုမြင်ပါလဲ
ခုနပြောတဲ့ပါတီရဲ့မူဝါဒလမ်းစဉ်လုပ်ငန်းစဉ်ဟာနော်အိုရှိရှိလေးလေးရှိလို့လိုအပ်ပါတယ်။အဲကျွန်တော်တို့တည်ဆောက်နေတာဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့သွားနေတဲ့လမ်းစဉ်ဟာဗိုလ်ချုပ်ကင်မှုတွေကိုရှော့ချပြီးတော့နော်လွတ်လပ်ပြီးတရားမျှတတဲ့နော်ဓာတ်တော်ရည်သူရှိတဲ့လူပေါင်းတရားကိုတည်ဆောက်နေတာဖြစ်ပါတယ်။အဲ့တော့အဲ့ဒီအခြေခံပုံကနေပြီးတော့နော်ဟိုဆွေးနွေးတဲ့တင်ပြတဲ့နော်အချက်တွေကိုဒါကပါတီနဲ့မူဝါဒနဲ့ကျွန်တော်ညာဖြစ်တော့ခွန်လည်းမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒီမှာခုနပြောတဲ့ပါတီခေါင်းဆောင်တွေရဲ့နော်နောက်ဆက်တော်ပိုင်းခေါင်းဆောင်တွေရဲ့အစိုးရပိုင်းဥဆောင်သူတွေရဲ့နော်စိုးရိမ်မှုတွေနဲ့နောက်တရင်ချက်လက်ပိုင်းအားနည်းမှုတွေပေါ်မှာအခြေခံပြီးတော့မိုးလားအပ်တဲ့နော်ဘိုးချုပ်ကန်မှုတွေအတင်းကျပ်မှုတွေရှိခဲ့လားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ပြည်တော်စုလွတ်တော်မှာရောတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေမှာရောတက်ဆိုင်ရာအစိုးရတွေကိုနော်ပြည်သူလူထုမင်းလာကိုရှေ့ချုပ်ပြီးတော့ကောင်းကောင်းမွန်မွန်ထိန်းချောင်းနိုင်တဲ့ရန်တရားတွေဖြစ်အောင်တည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ
်ပြီးခဲ့တဲ့လွှတ်တော်မှာဒီပါတီရဲ့ထိန်းချုပ်မှုကသိပ်ကြီးလွန်းတယ်သိပ်ကြီးလွန်းတဲ့အကြောင်းလို့ချုပ်ကိုယ်စားလှယ်ဆိုရှင်ပါတီကနေချော်သွားတဲ့ပြောဆိုမှုတွေကြောင့်နှုတ်ထွက်ခံရတာတွေထုတ်ပစ်တာတွေဒါမျိုးတွေကြုံခဲ့ရတာရှိပါတယ်အဲ့တော့ဒီလာမဲ့တက်တမ်းမှာဒီကိုယ်စားလှယ်တွေကကဲအလားလာနဲ့ပတ်သက်လို့ပါတီရဲ့ထိန်းချုပ်မှုဆက်ခံရနိုင်လားကိုသူရသူရဲ့အမြင်ဘယ်လိုရှိလဲ
အောင်ကျွန်တော်ကတော့အဲ့ဒါစိတ်ပူတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ဒီမိုကရေစီခေတ်မှာကျွန်တော်တို့ဒီနိုင်ငံရေးပါတီနိုင်ငံရေးအင်မတမအာပညာသားပါပါတယ်ဗျာဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီခေတ်ပြတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီကိုပါတီရဲ့အလုပ်ကိုကိုလုံနေကိုလုံနေတုံးမှာတစ်ချိန်တည်းမှာပဲကျွန်တော်ဒီမိုကရေစီကာချာပေါ့နော်ဒီမိုကရေစီရင်ကျေးမှုပေါ့လို့လဲဆိုတာပြောဆိုတင်ပြတာညှင်းခုန်တာခြေပတာဟလာတစ်ဖက်လူရဲ့ပြောခွင့်ဆိုခွင့်ကိုနားထောင်ပေးတာပြန်လာဆွေးနွေးတာပေါ့နော်လက်ခံတင်တာကိုလည်းလက်ခံတာဒါတွေကိုလည်းကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ရွေးချယ်လိုက်တဲ့ဒီခေါင်းဆောင်တွေခေါင်းဆောင်ငယ်တွေကနေပြီးတော့စံပြရှင်းရနေလုပ်ပြရပါလေထောက်ခံသူတွေရဲ့ဒီသူတို့ရဲ့နိုင်ငံရေးကျွန်တော်တို့ဒီအဆင့်တန်းကိုတွေးကြည့်မယ်ဆိုလို့ရှိရင်တစ်ဖက်ပြောတာကိုဘယ်တော့မှနားမထောင်ဘူးသူဒီတစ်ဖက်ကလူရဆောက်ကွဲလဲခွင့်ကိုကျွန်တော်တို့လက်မခံဘဲနဲ့ကျွန်တော်တို့တစ်ဖက်သက်ဟလာအနိုင်လူကျင်တာရှိရပေါ့နော်ဒီသဘောတရားဒီမိုကရေစီသဘောတရားနဲ့တစ်ခါတစ်ဖက်ကမှန်နေမလားဆိုတော့အာမျိုးနဲ့ကျွန်တော်တို့နားထောင်ပြီးတာအတိအမှတ်ပြုပြီးတာအဲ့ဒါလေးအရန်အားနေအားနေပြီးတော့ကျွန်တော်တို့အရင်ကျွန်တော်တို့ဒီနိုင်ငံရေးအပြိုင်မှုတွေပါပဲကျွန်တော်တို့ဒီလိုမျိုးပေါ့နော်ရစ်ဝဲနေကြတယ်ဆိုတော့ဒီမိုကရေစီရဲ့အနှစ်သာရပေါ့စနစ်အနှစ်သာရလို့တော့ကွဲလဲခွင့်လို့ဟာမျိုးကိုကျွန်တော်တို့အားလုံးစုပေါင်းပြီးတော့ကျွန်တော်တို့တူရီစုပြီးလုပ်ကြမယ်ဆိုတော့သဘောတရားမျိုးကိုမတွားနိုင်ဘဲနဲ့အပြိုင်မှုတွေပါပဲရစ်ဝဲနေတာဟာကျွန်တော်ဥဆောင်တဲ့သူတွေကိုနိုင်ကလည်းဒီကာချာကိုကျွန်တော်တို့ဒီမိတ်မဆက်ဘူးဟလာဟိုလူတွေကိုလည်းမဖြောင်းပြဘူးမစည်းအောင်ဘူးပေါ့နော်ဒါတွေလည်းအများကြီးပါတယ်တော့တစ်ဖက်ကလည်းကျွန်တော်ရွေးချယ်လိုက်တဲ့ဒီ NLD ပါတီရပုံကူတွေကဒီလိုမျိုးရှေ့လျှောက်လုံနိုင်ပါမလားဆိုတော့ပို့ပြီးတော့ကျွန်တော်တန်တရားရှိရပါဖြစ်လို့ဆိုတော့ပြီးခဲ့တဲ့9နှစ်မှာသူတို့မလုံနိုင်ခဲ့ဘူးအဲ့တော့အရန်ဖိအားကြီးတယ်သူတို့ကိုယ်တိုင်ကမီဒီယာတွေကိုမပြောရတာရှိတယ်တခါတည်းကျတော့တချို့ကိစ္စတွေဆိုလို့ရှိရင်ပြောစင်ပြောတတ်တာတွေကိုကျွန်တော်တို့ပါတီရဲ့မူဝါဒဘာမှန်းမသိလို့မပြောတဲ့ issue တွေပါပေါ့နော်အဲ့တော့လောလောလတ်ပူလောလောဖြစ်တဲ့ issue တွေကိုသူတို့သဘောထားချက်ချင်းမပေးနိုင်တဲ့ကိစ္စမျိုးတွေတစ်ဖက်ကလည်းရှိခဲ့တာပေါ့ဗျာဆိုတော့ဒါကတစ်ပိုင်းပေါ့နောက်တစ်ပိုင်းကျွန်တော်စိတ်ပူတာပါလဲဆိုတော့အရင်တော့ကားနဲ့အတွင်းမှာခြေပေါ်ခဲ့တဲ့ကျွန်တော်တို့ဒီ energy ကိုယ်စလဲတောင်းနေရှိတယ်။အဲ့ကိုယ်စလဲတွေတော်တော်များများဒီဘက်မှာမပါလာတယ်ကျွန်တော်သတိထားမိတယ်။ဆိုတော့ဒါကလည်းဟိုဘာကြောက်စရာသိကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုလူတွေကကျွန်တော်တို့မီဒီယာတွေမှာပြောတယ်တချို့ဝေဖန်တင်တာတွေဟာလာကိုယ့်ပါတီချင်းချင်းပဲဟိုဒီအစိုးရကိုယ့်ပါတီကဟိုဥဆောင်နေတဲ့အစိုးရပေါ့နော်။အဲ့ဒီအစိုးရလုံးဆောင်နေတာတွေ check and balance လုပ်တယ်။ဒါတော်တော်လေးစွာတယ်ပေါ့နော်။အဲ့လိုလူတွေကအခုကိုယ်တိုင်ကပဲကျွန်တော်တို့ရွေးချယ်မခံတော့တာပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေတွေ့ရတဲ့ခါကြတော့ဒီလိုမျိုးဟလာကျွန်တော်တို့ဒီမိုကရေစီစနစ်နဲ့ညီတဲ့နိုင်ငံရေးတမားမျိုးတွေကျွန်တော်တို့မြင်ခဲ့ရတော့လေဒီလူတွေမပါတာကြတော့ဘာဖြစ်သွားလဲဆိုတော့ဒီလိုမျိုးရှေ့လျှောက်ပြောလို့မရဘူးဆိုတော့ကျွန်တော်တို့အဟအတားပေါ့နော်စိုးရိမ်စိတ်တွေကိုလည်းတစ်ဖက်ကဖြစ်စီတယ်ဆိုတော့ပြောချင်တာကဒီအခြေအနေနှစ်ရက်ကဘာလို့ပြီးပေါင်းထိုးပြနေလဲဆိုတော့အခုလာမယ့်လွှတ်တော်ကိုယ်စားလှယ်တွေကဘိုင်းကောင်းကြောက်ပြီပေါ့ဗျာမပါတီပြန်တော့တစ်ချိန်လုံးကြည့်ပြီးတော့မပြောရဲမဆိုရဲပေါ့နော်လူအတွက်အရေးကြီးတဲ့ကိစ္စတွေမှာအရန်နှောက်နေနေမလား ဆိုင်တော့နေမလားမသိကြအောင်ဆောင်နေမလားလို့ကျွန်တော်စိတ်ပူမိတယ်ပေါ့နော
်ဒီနေ့မှာထူးခြားချက်တစ်ခုကတော့ပြီးခဲ့တဲ့2015ခုနှစ်မှာ NLD ပါတီကမွတ်စလင်ကိုယ်စားလှယ်တယောက်မှမပါပါဘူးအခုကျွန်တော်သတိထားမိသောဆိုရင်တော့အနည်းဆုံး2ယောက်တွေ့ပါတယ်ခင်ဗျအဲ့တော့မွတ်စလင်တွေမပါရဘူးဆိုတော့သူပြောမှဆိုရင်တော့တရားဝင်ထုတ်ပြောတာမဟုတ်တဲ့မူဝါဒပြောင်းသွားပြီလို့ပြောနိုင်ပါလား
အာကျွန်တော်အမြင်ပြောရရင်တော့ဒီအပြောင်းလဲဟိုတော့တာစုနေတယ်လို့ကျွန်တော်ထင်ပါဆိုတော့ NLD မှာဒီမူဝါဒမရှိဘူးကျွန်တော်သိလောက်လေကျွန်တော်နားလည်သလောက်ဘာဖြစ်လဲဆိုတော့ NLD မှာကကျွန်တော်တို့ဒီဘာသာပေါင်းစုံပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့သိတယ်တိုးတော်လည်းပဲ2012နဲ့ကျွန်တော် NLD ပထမဆုံးစပြီးတော့ကျွန်တော်2008အခြေခံဥပဒေကိုလက်ခံပြီးတော့1990ရွေးကောက်ပွဲရလဒ်ကိုဆွတ်လွတ်ပြီးတော့ကျွန်တော်တို့ဒီထွက်တော်လေးကိုဝင်တဲ့အချိန်2012ကနေစပြီးကျွန်တော်တို့ဘာသာရေးလူမျိုးအထူးရုံးတွေဖြစ်ပြီးတော့အမျိုးသားရေးလှုပ်ရှားမှုပြင်းထန်ခဲ့တာပေါ့နော်အဲဒီဟာလည်းအဓိကတော့ရည်ရွယ်ချက်ကတော့2015မှာ NLD ကိုကျွန်တော်တို့ဒီဘာသာရေးလူမျိုးရေးအမြင်အရပေါ့နော်မတည်သူလူတွေကမရွေးချယ်အောင်ကျွန်တော်ထင်တယ်ဘူဟာချပြီးတော့လုပ်ခဲ့တယ်လို့ကျွန်တော်တို့ကယူဆတာပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးမှာ NLD အနေနဲ့ရင်ဆိုင်ခုခံတဲ့အခြေပါ2015နိုင်မှုအတွက်ကိုသူ့အနေနဲ့ဒီကိစ္စကိုတော်တော်လေးစဉ်းစားခဲ့ရဖို့ရတယ်အဲ့တော့သူက2015မှာဒီမွတ်စလင်ကလွတ်တော်ကိုယ်စားလှယ်မရွေးချယ်ပဲနဲ့သူရင်ဆိုင်ခဲ့တယ်သူလိုအပ်တယ်လို့ယူဆလို့လုပ်ခဲ့ပုံရတယ်တိုးတော့ကျွန်တော်တို့9နှစ်အတွင်းမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဂျားကာလာမှာအာ ICJ ကိစ္စဝင်လာတယ်အဲဒီ NLD ဆိုရလက်ထက်မှာပဲကျွန်တော်တို့ဒီဟိုဘက်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်တွေအများကြီးရွှေ့ပြောင်းသွားတဲ့ကိစ္စဖြစ်ပြီးတော့ PR တွေတရှော့ဝင်လာတဲ့ခါကျတော့ကြီးလိုက်တဲ့ခါကျတော့ဟိုတစ်ဖက်ကဆွဆွဲကြက်တွေပုံပြီးပြင်းထန်လာတာပေါ့နော်ဒီရခိုင်တွင်းမှာရခိုင်ပြည်နယ်တွင်းမှာဖြစ်တဲ့ကိစ္စတစ်ခုတည်းဟုတ်ပဲမရည်ညွှန်းတော့ပဲねကျွန်တော်တို့တနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့ဒီဘက်မှာလူမျိုးရေးဘာသာရေးရခွဲခြားတယ်ဆိုတော့အဲဒါဆွဆွဲမှုမျိုးတွေတစ်ဖက်မှာရှိလာတဲ့ခါကျတော့ NLD ဘာကဒါကြီးကလွှတ်တော်ထဲမှာသူကမွတ်စလင်တယောက်မှရွေးချယ်မလာတာကိုနေ့ကထောက်ဆရာကြီးလူဖြစ်နေတာပေါ့နော်ဘောနော်အဲ့တော့ဟိုဘာပဲဖြစ်ပြောသူတို့နှစ်ယောက်လုတ်ခဲ့တယ်နှစ်ယောက်ကလည်းလူကြီးတယောက်နဲ့လူငယ်တယောက်ပဲကျွန်တော်တို့သိတယ်လို့ပေါ့နော်လူကြီးဆိုလို့ရှိလို့ရှိရင်အဆင်လားရှိခဲ့တယ် NLD တို့အများကြီးလုတ်ခဲ့တယ်တော့ကိုကျိုးဆိုပြီးအသက်ပါဆိုပြီးလုတ်ခဲ့တဲ့လူတယောက်ဖြစ်ခဲ့တယ်ဆိုတော့လူငယ်ဘက်မှာကြည့်မယ်ဆိုတော့ចောင်းသားကောင်းဆောင်တယောက်ဖြစ်ခဲ့တယ်လူငယ်ပဲတော်တော်လေးကိုဟိုတက်တက်ကြွကြွရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ယောက်ရဲ့ရွေးချယ်မှုကနှစ်ယောက်ထဲပင်ဖြစ်လင့်ကစားပေါ့နော်မွတ်စလင်လူတို့မွတ်စလင်ကျွန်တော်တို့ဒီဘာဘာနေထိုင်တဲ့မဲဆန္ဒရှင်တွေအတွက်ကတော့ဟိုအဘာပဲဖြစ်ပြောသူတို့စိတ်ထဲမှာချိန်နှက်သွားတာကိုကျွန်တော်သတိထားမိတယ်ဆိုတော့အခုအစ်စ်ရွေးရတဲ့မှာဟလာကျွန်တော်တို့တိတ်စိတ်တိုင်းမကြတာတွေတော်တော်လေးပါလာဆိုလည်းပဲဒီချက်ကတော့တော်တော်လေးကိုအားကောင်းတယ်ပေါ့နော်မွတ်စလင်မဲဆန္ဒရှင်တွေကပြပပိုင်းမှာကျွန်တော်တို့ဒီ NLD ကိုထောက်ခံနေလဲအလကားပါပဲကွာလို့ကျွန်တော်တို့တွေးနေတဲ့တန်တွေကအများကြီးကြားရတယ်တိုးတော်ဒီဟာကတော့ဒီတော်တော်လေးဒီထိရောက်မှုပေါ့နော်အကျိုးသက်ရောက်မှုရှိခဲ့ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ကတိုင်းသားကိစ္စပါပြောမယ်ဆိုရင်ဟိုတနေ့ကဒေါက်တာဇော်မြင့်မောင်ပြောသွားတဲ့ထင်မှာလဲပါပါတယ်အဲသူအနေနဲ့ပြည်နယ်မှာရွေးချယ်ခံတဲ့လူတွေကိုဘူဟာမချပြပါဘူးအဲ့ဒီမှာရှိတဲ့တိုင်းသားတွေပဲပြန်ပြီးတော့ရွေးမယ်ဆိုတော့ကသူ့ပါတီတွေကတိုင်းသားတွေနဲ့ရွေးချယ်ခံတယ်လို့ဆိုလိုပါတယ် NLD ကိုနိုင်ကလည်းတောက်လျှောက်ပြောနေတာသူတို့ဟာဗမာလူမျိုးတစ်ခုတည်းကိုကူစားပြုတဲ့ပါတီမဟုတ်ဘူးပြောင်းစုပါတီဖြစ်တယ်ဒါကြောင့်တိုင်းသားအစုံပါတယ်ဒါကြောင့်မလို့တိုင်းသားတွေသူ့ဘက်ကနေဝင်ရွေးတာဆိုပြီးတော့ပြောပါတယ်အဲ့တော့အခုအနေထားကတိုင်းသားနေမြေတွေမှာ NLD အနေနဲ့တော်တော်လေးရှင်ပြန်ရမယ့်အနေထားကျွန်တော်တို့ခံမှန်းပါတယ်ခင်ဗျအဲ့တော့NLD ဘက်ကတိုင်းသားကုစလေတွေရွေးချယ်မှုသူတို့ညှိနှိုင်းမှုနဲ့ပတ်သက်လို့ကုစရာသူအပြင်သိချင်ပါလေ
တိုင်းသားနိုင်ငံကြီးကတော့ရင်တော့အထိကက်ရှင်းရှင်းပဲဗျာဘာလို့တိုင်းသားပါတီအားကောင်းတဲ့ဒေသတွေမှာတိုင်းသားပါတီက60%ရဲ့နိုင်ငံရဲ့ NLD မနိုင်ဘူး NLD ကအားကောင်းတဲ့နေရာတွေမှာ NLD ကတောက်လျှောက်နိုင်ငံရဲ့ခိုင်ပါလဲထုံဒီ၎င်းပဲသိထားပြီးတော့တွေ့ပါလိမ့်မယ်တိုးတိုးလည်းပဲပြီးခဲ့တဲ့ဂျာဗီယာရွေးကောက်ပွဲတွေမှာတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အပြောင်းလဲတွေဖြစ်ခဲ့တယ်ဆိုတော့အဓိကအပြောင်းလဲကတော့ကျွန်တော်အမြင်ပြောရင်တိုင်းသားတွေအများစုကကျွန်တော်တို့ဒီဟိုသူတို့အဓိကတော့ဗျာဗမာဥဆောင်နဲ့ကျွန်တော်တို့စစ်အစိုးရတွေပေါ့နော်ပြီးခဲ့တဲ့စစ်အစိုးရတွေအာရရှင်တို့ကြော်စောတဲ့စစ်အစိုးရတွေလက်ကလည်းလွတ်ကျင်တယ်တိုးတော်လည်းပဲသူတိုင်းသားခေါင်းဆောင်တွေတိုင်းသားပါတီတွေကအဲ့ဒီဗမာစစ်အစိုးရကိုရှင်နိုင်လောက်တဲ့အခြေအနေမရှိဘူးဆိုတော့ဗမာခေါင်းဆောင်ဖြစ်တဲ့ဒီကျွန်တော်တို့ဒီဘက်ကဗမာပါတီတို့ညသောဖြင့်ပြောဆိုနေကြတယ် NLD ပါတီကအားကောင်းတယ်ဆိုတော့ဘလို့ပဲဖြစ်ဖြစ်သူတို့အတွေ့အထိမှာဒီပါတီကိုထောက်ခံမှာဟိုကျွန်တော်တို့ဒီအာဏာရှင်ကိုနိုင်မယ်ဆိုတဲ့အတွေ့အမျိုးကရှိတယ်ဆိုတော့ဟိုတိုင်းသားပါတီတွေမှာ NLD အားကောင်းတယ်ဆိုတာဒီသဘောပဲအပြင်ဘက်လည်းပြီးခဲ့တဲ့9နှစ်အတွင်းမှာကြတော့ပြန်ကြည့်တဲ့ခါကျသူတို့ရွေးချယ်ပေးခဲ့တယ်အလား NLD ပါတီလည်းအာဏာရတယ်သူတိုင်းသားတွေအတွက်ကြတော့ NLD ကတကယ်တော့အာဏာရသွားတဲ့အချိန်မှာဘလောက်တိုင်းသားအထိလှုပ်ပေးနိုင်လဲဆိုတော့ကြည့်လိုက်တော့ကျွန်တော်တို့လမ်းမဆက်တွေတော့တအားကောင်းလာတယ်တိုးတော့တခြားဟလာဟိုသူတို့မျောလင်းတော့ဖြစ်မလာတဲ့ကိစ္စတွေရှိတဲ့ခါကျသူတို့ကတော့တွေ့ဝေသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်တိုင်းသားပါတီတွေအတွက်အခြေအနေတိတ်မလှခဲ့တဲ့အဲ့ဒီဒေတာတွေမှာရှိတဲ့တိုင်းသားပါတီတွေအားတစ်ခုဖြစ်သွားတယ် NLD ကိုပြန်ပြီးတော့ကျွန်တော်တို့2020မှာဟလာပြန်အသာစီးယူဖို့အတွက်ကိုဒီဟာလေးကကျွန်တော်တို့အဟလေးဖြစ်သွားတယ်ခွာဆိုတော့ကျွန်တော်လည်းဝိုင်းပြီးတော့အားထုတ်ကြတယ်တိုင်းသားဒေတာတွေမှာရှိတဲ့တိုင်းသားပါတီတွေမဲပေးဖို့သူတို့လည်းကြိုးစားတယ်အဲ့တော့ NLD တွေကတော့အကြံတဲတော့ဖြစ်သွားတာအမှန်ပဲ NLD ကိုကိုစားပြုတဲ့တိုင်းသားတွေအနေနဲ့က PR ရန်ကြီးတယ်သူတို့အနေနဲ့ကကျွန်တော်တို့ဒီ NLD အစိုးရရဲ့လုံလောက်တဲ့ပံ့ပိုးမှုပေါ့နော်ငါတို့ NLD ရလို့ပြောဖို့အတွက်ကိုသူတို့မှအသိအားမကောင်းဘူး ဟိုဓမ္မဆက်သွယ်ရေးနေတော့တော်တော်လေးတော့ကောင်းတယ်တော်တော်လေးပဲဒေသတွေမှာရှိတယ်ကျွန်တော်တို့နိုင်ငံရေးစီးပွားရေးပေါ့နော်ငင်းငင်းကြီးနဲ့ပတ်သက်တဲ့ကိစ္စအဓိကပေါ့နော်တိုင်းရင်းသားဒေသတွေမှာဆိုတော့ထိထိရရောက်မလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့ဒီ NLD ကိုကိုစားပြုတဲ့တိုင်းရင်းသားတွေအနေနဲ့လည်းမြန်မာပန်းသိမ့်မလှဘူးဆိုတော့ဟိုအခုလာပဲကျွန်တော်တို့ရွေးကောက်ပွဲမှာ NLD ကအလားဝင်ရွေးမဲ့တိုင်းရင်းသားတွေအနေနဲ့တော်တော်လေးကိုယုံကန်ပါလိမ့်မယ
်ပြီးခဲ့တဲ့2015မှာတော့က NLD ဘက်ကဒီအရင်တော့ကသူတို့မဟာမိတ်ဖြစ်တဲ့ CRPP မှာပါတဲ့ခေါင်းဆောင်ကြီးတွေပေါ့နော်ခေါင်းဆောင်ပိုင်းတွေနေရာကလွဲလို့တိုင်းသားနေရာတွေမှာဝင်ပြိုင်ခဲ့တယ်အခုကတော့သူတို့တိကျတော့ policy မရှိဘူးဒါပေမဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တယ်လို့ပြောပါတယ်ခင်ဗျာရခိုင်နေရာအချို့မှာတော့သူတို့မပြိုင်နိုင်ပါဘူးအဲ့တော့ဒီ NLD ပါတီရဲ့ဒီတိုင်းသားရေးမူဝါဒနဲ့အခုလိုရွေးချယ်မှု list ကိုစလေလောင်းရွေးချယ်မှုနဲ့ပတ်သက်လို့ရောအခုရန်မျိုးသိမ့်ပါများပြောစရာရှိပါလဲ
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုပြည်ထောင်စုပါတီအဖြစ်ပြောတာကိုကျွန်တော်မူအားဖြင့်တော့လက်မခံပါဘူးဗျာအဲ့တော့ပြီးတော့ဒါပါတီခေါင်းဆောင်နေရာနေပြီးတော့မဟာမိတ်ဖွဲ့ဖို့မလိုအပ်ဘူးနော်ဟိုမိတ်ဖက်ပေါ့လေမိတ်ဖက်ပါတီအဖြစ်လဲဒါတည်ဆောက်ဖို့မလိုအပ်ဘူးဆိုတဲ့ပြောဆိုမှုတွေဟာလေပဲဒါနိုင်ငံရေးရအကြည့်မယ်ဆိုရင်ဒါအင်မတန်မှဟိုအားနည်းတဲ့ရှုမြင်ချက်လို့ကျွန်တော်ကသုံးသပ်ပါတယ်အဲတကယ်တမ်းပြောမယ်ဆိုရင်ဟလာဒီကျွန်တော်တို့1990နောက်ပိုင်းဟလာကျွန်တော်တို့ဒီမိုကရေစီအရေးတော်ပုံတော်လှန်ရေးတခြားမှာဒီတိုင်းသားပါတီတွေဟာနော် NLD ပါတီနဲ့တကယ်ကိုဟလာဟိုချောချင်းကပ်ပြီးတော့ရက်တည်ခဲ့တာကိုအထင်ရှားတွေ့ရပါတယ်အဲ့တော့ဒီလိုအချိန်နေကြတော့မှဟာဒီလိုစကားပြောတဲ့အခါကျတော့အတားတိုင်းသားခေါင်းဆောင်တွေတက်ကြတယ်ဒါအာဏာမရခင်တုန်းကတမျိုးပြောတယ်အာဏာရပြီးတော့တမျိုးပြောတယ်ဆိုတော့အငြင်းမျိုးတွေဖြစ်လာတာဟာနော်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းလဲအတွက်ကောနော်အမျိုးသားပြန်လည်တည်မြဲရေးအတွက်ကောယုံကြည်မှုတည်ဆောက်ရေးအတွက်ကောဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပါနော်အနောက်ရှက်ဟန်တာဖြစ်လောက်တဲ့အထီးကိုတက်ရောက်မှုရှိနေတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်အဲနောက်တစ်ချက်ကအဲကျွန်တော်မြင်ပါတော့ NLD ပါတီပုံနဲ့ဒါမဲ့2020ရွေးကောက်ပွဲမှာနော်တိုင်းရင်းသားပါတီတွေအခြေဆိုင်တဲ့ပြည်နယ်တွေမှာအရင်ရဖို့ခက်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်။ဒါတချို့ပြည်နယ်တွေမှာဆိုရင်အခက်မသိရင်အရင်ပြုတ်တာတော့မှဖြစ်သွားနိုင်တယ်လို့မြင်ပါတယ်။လက်ရှိကိုယ်စားလှယ်လုံးရွေးချယ်မှုကကြီးမယ်ဆိုရင်ဒါဟာတိုင်းရင်းသားပါတီတွေအတွက်အခွင့်ကောင်းဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ
်။NLD ပါတီက2015ရွေးကောက်ပွဲမှာတော့သူ့ရဲ့ဒီကရှင်ပြိုင်ဘက်ကတော့အဲ့ဒီအချိန်တုန်းကအာဏာရပါတီဖြစ်တဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။ပြောရမယ်ဆိုရင်လည်းသူ့ရဲ့ရွေးကောက်ပွဲ slogan ကလည်းပြောင်းလဲချိန်တန်ပြီးဆိုလို့လုပ်ပါတယ်။ဒါပေမဲ့ဒီဘက်2020ရွေးကောက်ပွဲအတွက်သူတို့ပြောလာတဲ့အခါမှာအစိုးရဖွဲ့နိုင်တဲ့ပါတီကိုမဲပေးပါဆိုတဲ့ဟာမျိုးကိုသူတို့ဘက်ကတင်ပြီးတော့ပြောလာပါတယ်ခင်ဗျာကိုရမျိုးသိန်းပြောသလိုတိုင်းသားဒေသတွေမှာလည်းပို့ပြီးတော့အကြက်ရိုက်လာတဲ့အခြေအနေရှိပါတယ်အဲ့တော့အခုလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီအတွက်အဓိကရှင်ပြိုင်ဘက်ကဘယ်သူဖြစ်နိုင်မလဲကြံ့ခိုင်ရေးပဲဆက်ဖြစ်နေမလားတိုင်းသားပါတီဖြစ်နိုင်လားတခြားနိုင်ငံရေးပါတီဖြစ်လာနိုင်ပါလား
ဒီကိစ္စကိုတော့ကျွန်တော်ကနှစ်ပိုင်းခွဲပြီးတော့ပြောရမယ်လို့မြင်ပါတယ်တိုင်းသားပါတီအခြေဆိုင်တဲ့ပြည်နယ်တွေမှာတော့နော်ဒီကျွန်တော်တို့ NLD ပါတီရဲ့အဓိကရှင်ပြိုင်ဘက်ဟာတိုင်းသားပါတီဖြစ်လာလိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်အဲဒီမှာကျွန်တော်တို့ထည့်စင်းစားမယ်အချက်ကနော်ဒီ NLD ပါတီနဲ့တိုင်းသားပါတီတွေကြားမှာအကျိနဲ့ရှင်ပြန်ပြီးတော့အမဲကွဲလို့ရှိရင်ဂျားတဲ့ပါတီတစ်ခုကဝင်ပြီးတော့အနိုင်ယူသွားတာမျိုးလေဖြစ်ကောင်းဖြစ်လာနိုင်တယ်လို့မြင်ပါတယ်အဲ့တော့တိုင်းဒေသကြီးခုနှစ်ခုမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အဓိကပြိုင်ဘက်ဟာလက်ရှိအတိုက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်တစ်ခုလုံးကိုခြုံပြီးတော့သုံးသပ်မယ်ဆိုရင်တော့ကျွန်တော်တို့စဉ်းစားရမှာကနော်လာမယ့်ရွေးကောက်ပွဲမှာနော်မဲပေးတဲ့သူယာကိုင်တို့ရောရင်လည်းပဲအဲ့ဒီနဲ့တက်ရောက်မှုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ်မှာတက်ရောက်ပြီးတော့နော်မမျှော်လင့်ထားတဲ့ရလတ်တွေထွက်လာနိုင်တယ်လို့မြင်ပါတယ်နောက်တစ်ခုကပြည်နယ်တွေမှာတိုင်းရင်းသားပါတီတွေနဲ့ NLD ပါတီကြားအချိန်နဲ့ရှင်ပြန်ပြီးမဲကွဲမယ်ဆိုရင်လေသူလဲရှုံးကိုလဲရှုံးဆိုတဲ့အခြေအနေမျိုးကိုအရင်ဆိုင်ရနိုင်တယ်လို့မြင်ပါတယ်။အဲအနည်းဆုံးတာရကကိုကြည့်မယ်ဆိုရင်ဟလာကျွန်တော်တို့ဂျာတဲ့ရွေးကောက်ပွဲနှစ်ခုမှာတချင်းပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်မှာဒီလိုဖြစ်စဉ်ဖြစ်ခဲ့တာမျိုးတွေ့ရပါတယ်။နောက်ပြီးတော့မွန်ပြည်နယ်ကျွန်တော်တို့ချောင်းစုံမြို့နယ်ပြည်သူလွတ်တော်မဲဆန္ဒနယ်မှာလေအဲ့ဒီလိုဖြစ်စဉ်မျိုးဖြစ်ခဲ့တာကိုတွေ့ရပါတယ်
ဟုတ်ကဲ့တော်ရမျိုးသိကျေးဇူးပါကျွန်တော်ကုတ်တရားသွေးကိုလည်းနောက်ဆုံးခုမေးချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်တော့ဟို NLD ပါတီကလည်းသူ့ကိုယ်သူတော့ confidence ပေါ်ယုံကြည်ချက်ကတော့အပြည့်ရှိပုံရပါတယ်သူတို့ပြောနေဆိုနေပုံရကိုတီယာသွေးရဲ့အမြင်ကတော့အခုလက်ရှိရွေးချယ်ထားတဲ့ကူစလရီနဲ့ဒါမဲ့ရွေးကောက်ပွဲမှာ NLD ပါတီရဲ့အလားအလာကအရင်2015တုန်းကလိုအပြေပဲထွက်လာမလားဒါမှမဟုတ်ရှင်ပို့ပြီးတော့အားနေသွားမလားဘယ်လိုများယူဆပါလဲ
ကျွန်တော်သတိထားမိတော့ကပေါ့နော်လူလူရဲ့အနေအထားကနိုင်ငံရေးချိန်တော့ပြန်တက်လာတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိတ်ဝင်စားမှုတက်ကြွမှုရွေးကောက်ပွဲရဲ့သဘောတဘာဝကဗျာကျွန်တော်တို့အရန်အစိုးရပြောလို့မရတဲ့ဖူပေါ့နော်ကျွန်တော်ပုံမူတော့အဖြစ်ပြက်တရားလေရွေးကောက်ပွဲပေါ်မှာတက်ရောက်မှုတွေအများကြီးရှိလေရှိပါတယ်ဆိုတော့ကျွန်တော်ထင်ပါတယ်ဟိုဟိုအခု9နှစ်ဆိုတဲ့အချိန်ဟာတကယ်တမ်းကျတော့အင်မတန်မှနည်းပါတယ်ဆိုတော့ဟိုလူလူပါလဲဘယ်လိုခေါ်မလဲ NLD ပေါ်မှာမချေနှက်တာတွေရှိတယ်အားမရတာတွေရှိတယ်အဲလိုပြောဟိုပေါ်တော့မဲမသွားမပြေဘူးလို့ပြောတာတွေလည်းအများကြီးကြားတယ်တိုးတော်လည်းပဲသူတို့စိတ်ထဲမှာကကျွန်တော်တို့ဒီတစ်ဖက်ကဟိုကျွန်တော်တို့ NLD ကိုအားမရတာ NLD ကိုဒီထက်ပိုကောင်းစေချင်တာကတပိုင်းနော်တစ်ဖက်မှာသူတို့မကြိုက်တဲ့အဖွဲ့အစည်းပြန်ရောက်အာရရလာမှာကြောက်တာလေတပိုင်းရှိတယ်ဆိုတော့ NLD ကဒီဒီနှစ်ခုကိုပေါ့နော် balance လုပ်ပြီးတော့ကျွန်တော်ရွေးကောက်ပွဲမှာခြေပန်းစားမှုကိုပြန်ထိန်းနိုင်မယ်ကျွန်တော်တို့မဲယုံတွေရောက်လာအောင်ဟလာသူတို့ဆက်ပြီးတော့မဲပေးအောင်လက်ရှိအဲ့အခြေအနေတစ်ခုကိုကင်တွယ်ပြီးတော့ကျွန်တော်တို့လုပ်သွားနိုင်တဲ့အနေအထားတော့ရှိတယ် NLD နဲ့ကံကောင်းတဲ့အချက်ကအုပ်ချုပ်ရေးဘိုင်းစီးပွားရေးဘိုင်းအဲ့ဘက်မှာအားနေတော့လည်းပဲဒီပြီးခဲ့တဲ့ ICJ ကိစ္စနဲ့ကျွန်တော်တို့ဒီ COVID ကိစ္စမှာသူတို့အထိုက်အလောက်လုပ်နိုင်ကင်နိုင်တဲ့ဟာပဲဒါထူးခြားနေတာပေါ့နော်ဆိုတော့ဒါတွေကလည်းကျွန်တော်တို့ကုစားထားတဲ့အနေအထားရှိတယ်ဆိုတော့ဒါအစိုးရလည်းဖြစ်မသွားနိုင်ဘူးအဲနောက်တစ်ခုကဒီတိုင်းသားဒေသတွေမှာ challenge ရှိရင်တော့မှကျွန်တော်တို့စိတ်ကောင်းမှုတွေရှိရင်တော့မှကျွန်တော်ထင်တယ်ဟိုမဲလာပေးကြမယ်ဆိုရင်မဲပေးအောင်လုပ်နိုင်ရင်ကျွန်တော်တို့ဒီပြည်ပမှာရှိတဲ့မဲတွေနဲ့အစိုးရဖွဲ့နိုင်တဲ့အထိတော့ကျွန်တော်တို့ရောက်သွားနိုင်မယ်လို့တော့ကျွန်တော်ကတော့တွက်မိတယ်အဓိကကတော့မဲပေးတဲ့လူရော့မသွားဘူးအဓိကကတော့တချို့နေရာတွေမှာဗျဟိုမဲပေးတဲ့လူရော့သွားရင်တူတင်ကိုတင်ပြိုင်တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးတွေထိသွားရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်ဆိုတော့အဲ့လိုမဖြစ်ဘူးကျွန်တော်တို့ဒီမဲပေးအောင်လူတွေဟာမဲယုံလာအောင်ကျွန်တော်တို့လုပ်နိုင်တယ်ဆိုလို့ရှိလို့ကျွန်တော် NLD အစိုးရဖွဲ့နိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာသတင်းစာဆရာကုတီယာသွေးအမြမရေးလေးလာသူဒေါက်တာရံမျိုးသိန်းကျွန်တော်တို့ viewer ကနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအဆွေးနွေးကမ်းကိုဒီမှာပဲညနာခွင့်ပေးပါခင်ဗျာ
စနေနေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်ဗရဂန်ပြည်တော်စုနောက်ဖက်ချမ်းကအော်ရဂွန်ပြည်နယ်ပို့တလန်းမြို့မှာမနေ့တောက်ကြနေကလူတွေထောင်နဲ့ချီနောက်ထပ်ဆန္ဒပြခဲ့ကြပါတယ်သမ္မတထရမ့်အစိုးရပေါ်ဆန့်ကျင်ဆန္ဒပြတဲ့သူတွေကိုဖက်ဒရယ်အစိုးရလုံခြုံရေးတွေကဖမ်းဆီးတဲ့အခါလုံခြုံရေးအဖွဲ့ရဲ့လောက်ရက်တွေကိုကန့်သတ်ဖို့အော်ရဂွန်ပြည်နယ်ကရှောက်ထားတာကိုအမေရိကန်ဖက်ဒရယ်တရားသူကြီးတူကပယ်ချလိုက်ပြီးတဲ့နောက်တရက်ထဲမှာပဲအဲ့လိုလူတွေထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်သနာပြတဲ့သူတွေဟာတယောက်နဲ့တယောက်ပခုံးချင်းရှင်ရင်မောင်းတန်းပြီးတော့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့တွေကိုယ်နေရာကိုပြန်ကြဖို့ကြိုးကြော်သံတွေပို့စော်တွေအော်ဟစ်ကင်ဆောင်ပြီးတော့တရားရုံးကိုချီတက်ဆန္ဒပြခဲ့ကြပါတယ်။ကွာဝမ်ကိုဗစ် -19 ရောဂါကိုကူးစက်သူရေအတွက်ဟာ24နာရီအတွင်းမှာ 38,400 ကျော်နဲ့အများဆုံးစံချိန်တင်ခဲ့သလိုတရက်ထဲမှာလည်းသေဆုံးသူရေအတွက်ဟာလည်း 9,900 ကျော်ရှိခဲ့တာကြောင့်ဧပြီလ30ရက်နေ့ကလေးကဆိုရင်သေဆုံးသူအများဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကမနေ့တောက်ကြနေ့ကပြောလိုက်ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကာဝယ်ဆေးတစ်ခုကိုပထမဆုံးအကြိမ်ဖြစ်တဲ့လူနဲ့စတင်စမ်းသပ်နေပြီဖြစ်ပါတယ်။ Covaxin ဆိုတဲ့ COVID-19 ကာဝယ်ဆေးကိုတောက်ကြနေမှာပထမအကြိမ်ဖြစ်စထိုးပေးနေပြီးတော့စမ်းသပ်ထားပြီးညူဒေလီမြို့တော်ကဆေးပညာသင်ထိပ်တန်းဆေးရုံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံလုံးဆိုင်ရာဆေးသိပ္ပံ Institute AIIMS ကတောက်ကြနေမှာပြောပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်နေပေါင်းများစွာတောင်းဝန်ထမ်းဆောင်လာတဲ့ဦးစိုးဝင်းဟာဒီနေ့ဇူလိုင်လ25ရက်နေ့နေ့လယ်ပိုင်းကနေပြည်တော်မှာရုတ်တရက်ကွယ်လွန်သွားခဲ့ပါတယ်။ဦးစိုးဝင်းဟာဒီနေ့နေ့လယ်ပိုင်းကသွေးတိုးရောဂါနဲ့အုန်းနောက်သွေးကြောပြတ်ပြီးသေဆုံးသွားခဲ့တာဖြစ်တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ဒါပေမဲ့ဘယ်လိုကြောင့်ရုတ်တရက်ကွယ်လွန်သွားသလဲဆိုတာကတော့အတိအကျခိုင်ခိုင်လုံလုံထုတ်ပြန်ချက်မရသေးပါဘူး။ဦးစိုးဝင်းဟာ2010ပြည့်နှစ်မှာဒေါ်ဆန်းစုကြည်နဲ့ကျဲကျုပ်ကနေနောက်ဆုံးကြိမ်လွတ်လာပြီးနောက်ပိုင်းကာလတွေကဆက်လို့ရွေးကောက်ပွဲမဲဆွယ်စီယုံရေးခီးစဉ်တွေနဲ့နိုင်ငံခြားခီးစဉ်တွေအကုန်လုံးလိုလိုမှာဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အလျှောက်လုံးအနီးကပ်လိုက်ပါပြီးတော့တာဝန်ယူပေးခဲ့သူဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးနောက်ပိုင်းရဲတပ်ဖွဲ့အထူးလုံခြုံရေးတွေရှိလာပေမဲ့လည်းဦးစိုးဝင်းကတော့အနီးကပ်သက်တော်ဆောင်အဖြစ်ဆက်ပြီးတော့ရှိနေခဲ့တာပါ။ကွယ်လွန်ချိန်မှာတော့သူဟာအသက်59နှစ်ရှိဖြစ်ပြီးတော့ဇနီးနဲ့သားသုံးဦးကျန်ရခဲ့ပါတယ်။သူ့ဇာဗနာကိုရန်ကုန်မြို့မှာပဲဖြုလုပ်မယ်လို့သိရပြီးတော့ဇာဗနာရဲ့အထူးကြတော့မသိရသေးပါဘူးခင်ဗျာ။စနေနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ။ VOA စီစဉ်နေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.